Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VU American တန်ကနေ2023ခုနှစ်ဖေဖော်ဝါရီလ18ရက်ပေါ့ကြာညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီခန့် Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်190တို့ကအပြင် VU ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းထုတ်လွှင့်ချိန်အတွင်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီခင်ဗျာ။ဒီညစီတင်မှုကတော့ကျွန်တော်ဝင်းမင်းပါ
။ကျွန်တော်တမောင်သားမှာအနည်းကသိကင်းရင်ကြပါစေဗျာဒီကလေးထိတ်ကိုရောက်လာတဲ့သတင်းတွေကတော့ကချင်ပြည်နယ်မြကြီးနားမှာဖွင့်ထားတဲ့အိုးအိမ်စွန့်ခွာထွက်ပြေးလာကြသူတွေရဲ့စခန်း25ခုလောက်ကိုစစ်ကောင်စီကပိတ်တော်မှာဖြစ်တာကြောင့်မတ်လကုန်နောက်ဆုံးထားပြီးစခန်းတွေကထွက်ကြဖို့အမိန့်ထုတ်ထားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာခိုးလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ပေးနေတဲ့စားလိုက်ခါအကူအညီကိုဖြတ်တောက်လိုက်ပြီဆိုရင်ကြီးမားတဲ့ကပ်ပေးကျုံရနိုင်တယ်လို့ကုလသမဂ္ဂကသတိပေးလိုက်ပါတယ်လူမျိုးစုတွေနေထိုင်ရာဒေသမှာဝီဂါလူမျိုးစုတွေပေါ်နှိပ်စက်ညှဉ်းပန်းမှုတွေယဉ်ကျေးမှုကိုဖျက်ဆီးခံရတာတွေကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဌာနကြီးဖြစ်တဲ့ UNESCO ကိုယ်တိုင်ကဖုံးကွယ်ပေးနေတယ်လို့ဝီဂါလူခွေရေးအဖွဲ့တစ်ခုကစွပ်စွဲလိုက်တဲ့သတင်းတွေနဲ့တခြားမြန်မာနိုင်ငံကဘာသတင်းတွေကိုကိုဝင်းမင်းနဲ့ပဲကျွန်တော်တို့တင်ပြပေးကြမှာပ
ါဟုတ်ကဲ့ပါဆရာဦးတင်မတော်ရင်အဲ့တော့အခုလိုသတင်းတွေအပြီးမှာဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်ဇန်နဝါရီလထဲမှာ KNU data တွေလေကြောင်းတိုက်ခဲ့မှု60နီးပါးရှိခဲ့တာမှာ KNU ပြန်ကြားဒုတာဝန်ခံက
လေကြောင်းတိုက်ခဲ့မှုရဲ့အကျဉ်းကိုစိတ်လာတယ်နော်အဲဒီတဲမှာတော့ရွာသားတွေပြီးတော့နေအိမ်တို့အဆောက်အဦတွေကျောင်းတွေတော့ရှိကြတာတော့ပါတာပေါ့နော်ဟုတ်တယ
်နောက်ဘလောမြို့နယ်တဲမှာလည်းစစ်စင်ရေးတိုးမြင့်လာတဲ့အထက်နေအိမ်တချို့မိလောင်ဖျက်ဆီးခံလိုက်ရပါတယ်နောက်အိန္ဒိယနယ်စပ်မဏိပူရာပြည်နယ်တဲမှာတော့မြမဒုက္ခသည်တချို့ဖျက်ဆီးခံရခြင်းကြိုင်ခလုံးခွင့်အမြန်တောင်းဆိုလိုက်ကြပါလေအခုလိုသတင်းလွှားတွေပြီးမှာတော့တောက်ကြညာပတ်စင်ခန္ဓာတွေဖြစ်တဲ့အမျိုးသမီးခန္ဓာသုဒ္ဓဆောင်လင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နေပညာခန္ဓာတွေကိုဆက်ပြီးတော့နားဆင်ကြည့်ရှုရမှာပါအခုရင်ဆုံးတော့ထိတ်တဲရောက်သတင်းတွေကိုဥတ္တမအောင်တန်းနဲ့ကျွန်တော်ပြပြပေးပါမယ်ခင်ဗျာ
မြန်မာနိုင်ငံတွင်အခြေအနေတွေပုံမှန်ပြန်ဖြစ်နေပြီဆိုတော့ကိုပြသဖို့အတွက်ကချင်းပြည်နယ်ပြည်ကြီးနားမှာဖွင့်ထားတဲ့အိုးအိမ်စွန့်ခွာထွက်ပြေးလာကြသူတွေရဲ့စခန်း25ခုလောက်ကိုစစ်ကောင်စီကပိတ်တော်မှာဖြစ်တာကြောင့်မတ်လကိုနောက်ဆုံးထားပြီးစခန်းတွေကထွက်ကြဖို့အမိန့်ထုတ်ထားကြောင်းဒေသခံတွေကိုကိုကပီ Union of Catholic Asian News UCA News ကပြောပါတယ်လူသားချင်းစာနာထောက်ထားရေးကုလသမဂ္ဂပေါ့ဆက်ညီနိုင်ရေးရုံးအလို့အရစခန်းမှာနေရွတ်ခွာလာကြသူတွေ11,000ဝန်းကျင်ရှိပါတယ်အခုတော့ခိုကိုးနေထိုင်သူတွေဟာမွေးရင်းရက်ကိုပြန်လို့ကပြန်စခန်းအသစ်ကိုရွှေ့ချင်းသူရွှေ့ဒါမှမဟုတ်ကိုယ့်အစီအစဉ်နဲ့ကိုယ်နေထိုင်ဆိုတဲ့ရွေးစရာသုံးခုပေးထားတယ်လို့ဒေသခံတွေကပြောပါတယ်။စခန်းတစ်ခုကမိသားစု60လောက်ကတော့သူတို့နေရမှာလုံခြုံရေးစိတ်မချရသေးပေမဲ့ပြန်သွားကြပြီလို့သတင်းကဆိုပါတယ်။တချို့ကတော့မပြန်ရကြသေးပဲသူ့အစီအစဉ်နဲ့သူနေထိုင်ကြဖို့စဉ်းစားနေကြပါတယ်။နေရပြန်သွားကြသူတွေရဲ့လုံခြုံရေးအတွက်အမှတ်ခံချက်တော့မရှိပါဘူး။မြကြီးနားမြို့ကခရစ်ယာန်အများစုနေထိုင်တဲ့မြို့ဖြစ်ပြီးအဲ့ဒီ IDP စခန်းတွေကိုကက်သလစ်ဘာသာဝင်တွေနဲ့ Baptist ဘာသာဝင်တွေက2012ခုနှစ်ကတည်းကအကူအညီစောင့်ရှောက်ခဲ့တာပါ။ကချင်ပြည်နယ်အတွင်းက IDP စခန်းအသီးသီးမှာလူပေါင်း13,500ကျော်ရှိတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာရုံးရဲ့ February 16ရက်နေ့ထုတ်ပြန်ချက်ကဆိုပါတယ
်။ရန်ကုန်ငွေရှားပါလာတဲ့အတွက်ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ကုလသမဂ္ဂအထောက်ပံ့တွေဖြတ်တောက်ဖို့ရှိနေပါတယ်။ဒုက္ခသည်တူဦးချင်းကိုရိတ်ခါထောက်ပံ့ဖြစ်တူဦးကိုတစ်လစာ $12ထောက်ပံ့နေရာကနေလာမယ့်လကစလို့$10အထိလျှော့ချမယ်လို့ WFP ကမ္ဘာစားနပ်ရေးအဖွဲ့ကပြောလိုက်တာပါ။ဘင်္ဂလားဒေ့ရှ်နဲ့ကမ္ဘာတဝန်နေထိုင်စားသောက်မှုစည်းကြီးမြင့်လာတဲ့အတွက်လိုအပ်ချက်တွေပိုကြီးလာချိန်မှာနိုင်ငံတကာအနေနဲ့ရိုဟင်ဂျာကလင်းငယ်တွေနဲ့သူတို့မိသားစုတွေကိုပြစ်မှတ်ထားဖို့လည်းအလူရှင်နိုင်ငံတွေအဖွဲ့အစည်းတွေကိုတိုက်တွန်းနေတယ်လို့တော့ Save the Children အဖွဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဌာနကိုယ်စားလှယ် Onovan Minanga ကြေညာချက်ထုတ်ခဲ့ပါတယ်။မြန်မာလူခွင့်ရေးဆိုင်ရာသူကိုယ်စားလှယ် Thomas Andrew နဲ့စာနယ်ကအခွင့်ရေးဆိုင်ရာလူခွင့်ရေးကိုယ်စားလှယ် Michael Factory တို့ကလည်းပူးတွဲကြေညာချက်တရထုတ်ပြန်ပြီးအခုလိုထောက်ပံ့လျှော့လိုက်တာကြောင့်အကူအညီတွေကိုမိခိုနေရပြီးလိုအပ်ချက်ကြီးနေတဲ့လူမှုအတိုင်းအဝန်အတွက်ရေရှည်ထိခိုက်မှုတွေရှိလာနိုင်တယ်လို့လည်းသတိပေးခဲ့ပါတယ်။အခုလိုထောက်ပံ့ဖြတ်တောက်မှုတွေရှောင်ရှားနိုင်ဖို့အတွက်တော့ဒေါ်လာ125သန်းချက်ချင်းလိုအပ်တယ်လို့လည်း WFP ရန်ကုန်ငွေအဖွဲ့ကအလှူခံထားပါတယ်။မြန်မာနိုင်ငံတဲ့2019ခုနှစ်စစ်စင်ရေးတွေကြောင့်ရိုဟင်ဂျာ9,000ကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံတဲ့ကိုထွက်ပြေးခဲ့ကြပြီးအရင်ရှိနေသူတွေပါဝင်ရိုဟင်ဂျာ100,000နီးပါးဟာ
ဒုက္ခတဲ့စခန်းတွေထဲမှာချို့ချို့တက်တဲ့အနေထိုင်နေကြရပါတယ်ခင်ဗျာတယောက်ပြည်ရဲ့လူမျိုးစုတွေနေထိုင်ရာဒေသမှာဝီဂါလူမျိုးစုတွေပေါ်နှိမ့်ဆက်ညှဉ်းပန်းမှုတွေရင်ကျိမှုကိုဖျက်ဆီးခံရတာတွေကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ရင်ကျိမှုဌာနကြီးဖြစ်တဲ့ ユネスコအဖွဲ့ကြီးကိုယ်တိုင်အသိအမှတ်ပြုဆိုနေတဲ့အကြောင်းအစီရင်ခံစာကပြောထားတာပါတရုတ်နိုင်ငံတွင်ဝီဂါနဲ့တာဂက်လူမျိုးစုတွေပေါ်ဖိနှိပ်တဲ့တရုတ်အစိုးရရဲ့လောက်ရွေကိုယူနက်စကိုအဖွဲ့ကြီးကအသိအမှတ်ပြုဖို့ပြက်ကွက်နေတယ်လို့ဝီဂါလူခွင့်ရဲ့အဖွဲ့ကရေးပါတယ်တရုတ်အစိုးရရဲ့လောက်ရွေကြောင့်ရင်ကျမှုအမွေအနှစ်တွေဖျက်ဆီးခံရပြီးရှေးအောင်တမိုးထားတဲ့ရိုးရာအစင်လာတွေဖ တရုတ်နိုင်ငံရွေးချယ်တဲ့နိုင်ငံပုံစံအတင်းကျပ်လို့တွင်းနေတာတွေကိုအစီရင်ခံစာကတင်ပြထားပါတယ်တရုတ်နိုင်ငံဟာလူမျိုးတစ်ခုကိုပြစ်မှတ်ထားပြီးမဟာဗျူဟာနီနာကြကြရင်ကျက်မှုတစ်ခုလုံးဖယ်ရှားရှင်းနေတဲ့လောက်ရက်ကိုလှုပ်ဆောင်နေတယ်လို့အစီရင်ခံစာကဆွတ်ဆွဲထားပါတယ်တရုတ်နိုင်ငံဘက်ကတော့ဒီလိုဆွတ်ဆွဲချက်တွေကိုထပ်ခါတလဲရင်းဆိုးလေးရှိခဲ့ပြီးအစိုးရမှုအကြံဖက်မှု
soyin ma chong bu lao de a nei tha ne tong pyan twa me lo myaw korea ga di ne taw cha ne ma thri pe lai ba de myaw korea ye le ne san tan mu re ko tong pyan pi american ne tong korea lo ga pu de si le chin bo aku lo a si sin saw ywe la da ba korea chun swe ma tin ma mu re chi thwa la bi naw that de chin su wa de chin ni sat yauk twa lain de lo myaw korea na ngai ya ye thana ye tong tat chat ko နိုင်ငံပိုင် KCN ၏သတင်းဌာနကထုတ်ပြန်လိုက်တာပါအမေရိကန်နဲ့တောင်ကိုရီးယားတို့အနေနဲ့သူတို့ကြေညာထားတဲ့ဒီစီးလက်ချင်းဖို့အစီအစဉ်ကိုအကောင့်ထဲပေါ်ချိန်မှာမြောက်ကိုရီးယားပြောသလိုမကြုံစဘူးနျူကလ িয়ার လက်နက်နဲ့တိုက်ခိုက်လာမယ်ဆိုရင်ဘယ်လိုတုံ့ပြန်မလဲဆိုတာနဲ့ပတ်သက်ပြီးဗိုလ်ဒူးနေကြရင်အမေရိကန်ပင်တဂွန်စစ်ဌာနချုပ်မှဆွေးနွေးမယ်လို့လည်းတောင်ကိုရီးယားစစ်ဘက်ကဒီနေ့အစောပိုင်းမှာကြေညာထားပါတယ်အခုလောလောဆယ်မှာတော့ဂျော်ဂျီယာပြည်နယ်မှာရှိနေတဲ့အမေရိကန်ရေတပ်စခန်းကနျူကလ িয়ার ရင်ငုတ်သင်္ဘောကိုတောင်ကိုရီးယားဖွဲ့သားရောက်ကြည့်ရှုပြီးမှအခုလိုအစီအစဉ်နဲ့ပတ်သက်ပြီးဆွေးနွေးမှာပါမြောက်ကိုရီးယားဘက်ကတိုက်ခိုက်လာမယ်ဆိုရင်အမေရိကန်အနေနဲ့ဘယ်လိုတုံ့ပြန်ဆောင်ရွက်မလဲဆိုတာကိုတောင်ကိုရီးယားတာဝန်ရှိသူတွေအနေနဲ့အသေးချာနားလည်သဘောပေါက်အောင်အမေရိကန်ဘက်ကလက်တွေ့ကြကြအခုလိုလိုက်လံရှင်းပြနေရလဲဖြစ်ပါတယ်တောင်ကိုရီးယားသမ္မတရင်ဆွေယိုပါဝင်တောင်ကိုရီးယားအနာပိုင်တွေကအမေရိကန်ပြည်ထောင်စုရဲ့တောင်ကိုရီးယားကိုအကာအကွယ်ပေးဖို့ကတိပေးထားတဲ့အစီအစဉ်နဲ့ပတ်သက်ပြီးတန်လျာရှိကြောင်းထုတ်ဖော်ပြောဆိုထားပြီးမှာအမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကိုရိုင်းပြီးခဲ့တဲ့လကတောင်ကိုရီးယားကိုသွားရောက်ပြီးခီးဝေးသွားနိုင်တဲ့ဘုံကျဲလေယာဉ်တွေနျူကလ িয়ার လက်နက်တွေတပ်ထားတဲ့လေယာဉ်တွေနဲ့လေယာဉ်တင်သမောပါဝင်တဲ့တက်ခဲရေရင်အုပ်စုတွေကိုမဟာဗျူဟာမြောက်တပ်ဖြတ်ချထားပြီးစင်ရပြတ်သားဖို့လည်းအမေရိကန်ဘက်ကကတိပြုခဲ့ပါတယ်ခင်ဗျာ
အန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညာလိုင်းဒိုမီတာ25 kHz 1783ညာလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ကနေပြောင်းထုတ်လွှင့်ပေးနေပါတယ်ရှင
်တောက်ချာနေညာတရင်တွေကို view ရေကဆက်လက်ကြီးညာနေပါတယ်ယူကရိန်းကခရိုင်းမီးယားတိုက်ခိုက်တာကိုအမေရိကန်ကထောက်ခံလိုက်တာကြောင့်စစ်ပွဲပုံမှုဆိုးရွားလာအောင်အမေရိကန်ကလှုပ်ဆော်ပေးနေတယ်လို့ရုရှားကဒီနေ့တောက်ချာနေမှာဆွဆွဲလိုက်ပါတယ်။ယူနေတဲ့သူတွေကရုရှားကိုအနိုင်တိုက်နိုင်မယ်လို့အိမ်မက်မက်နေကြတာကြောင့်အမေရိကန်ဟာပဋိပက္ခထဲမှာအခုခါတိုက်ရိုက်ပါဝင်လာနေတယ်လို့လည်းရုရှားနိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမာရီယာဇာခါရိုဗာကတရင်တော့တွေ့ရဲ့အမေကိုဖြေချရင်းပြောသွားခဲ့တာပါ။2014ခုနှစ်မှာရုရှားကသိမ်းပိုက်ထားခဲ့တဲ့ခရိုင်းမီးယားဒေသကိုစစ်မှတ်ဒေသဖြစ်အနည်းဆုံးဖြစ်တဲ့လို့အမေရိကန်ကယူဆကြောင်းနိုင်ငံခြားရေးဝန်ကြီးဌာနလက်ထောက်ဝန်ကြီးဗစ်တိုးရီးယားနူလန်ကပြောခဲ့တဲ့အပြင်ခရိုင်းမီးယားကျွန်းဆွယ်ကစစ်ရေးပစ်မှတ်တွေကိုယူကရိန်းကတိုက်ခိုက်ခဲ့တာအမေရိကန်ကထောက်ခံကြောင်းပြောဆိုခဲ့တာအပေါ်ရုရှားကခုလိုတုံ့ပြန်လိုက်တာဖြစ်ပါတယ်။ဒီတော့စပိန်နိုင်ငံမှာတင်းတက်မဲ့ယူကရိန်းစစ်သား150ဒီနေ့စပိန်နိုင်ငံမဲဒရစ်မြို့ပြင်တူရန်ဂျန်ဒီအာဒေါစ်စခန်းကိုရောက်ရှိသွားကြပါတယ်။ယူကရိန်းအတွက်စပိန်နိုင်ငံကလက်ပတ်2
အေဖိုတင်ကားတွေပေးဖို့ဂရိပေးထားတဲ့အတွက်တင်ကားတွေကိုတိုက်ပွဲအတွင်းအသုံးပြုရေးလေ့ကျင့်မှုစစ်တင်နန်းလာတက်တာဖြစ်ပါတယ်ယူကရိန်းစစ်သားသုံးဆောင်ကိုနှစ်ထောင်နှစ်ဆက်သုံးခုနှစ်မကုန်ရင်တင်နန်းပေးထားပြန်ကြောင်းEUနိုင်ငံသားဝါရအကြီးကဲဂျိုဆက်ဘိုရက်ကတွစ်တာလူမှုကွန်ရက်မှာရေးသားထားပါတယ်ဂျာမနီနိုင်ငံမြူးနစ်မှာကျင်းပနေတဲ့လုံခြုံရေးညီလာခံကိုတရားဖို့အမေရိကန်နိုင်ငံရ င်သွားရောက်တဲ့ခီးစဉ်ဖြစ်ပြီးတူရကီနဲ့ဂရိနိုင်ငံတွေကိုလည်းဆက်သွားမှာဖြစ်ပါတယ်။မကြာသေးခင်ကမြင်းကလင်းတန်းအကြီးကျယ်ခံရပြီးလူတွေတောင်းချီသေဆုံးခဲ့တဲ့နေတိုးမာမိတ်ဖွဲ့ဝင်တူရကီနိုင်ငံမှာကယ်ဆယ်ရေးလုပ်ငန်းတွေဆက်လုပ်ကန်နေတာဖြစ်ပါတယ်။ညနေလုံချိုးညီလာခံဒီနေ့တောက်ကြနေမှာစတင်မှာပါအမေရိကန်ဒုသမ္မတကမလာဟဲရစ်ဂျာမနီဝန်ကြီးချုပ်အိုလော့ဖ်ရှိုးစ်နဲ့ပြည်သူ့သမ္မတအီမန်နျူအယ်မက်ခရွန်တို့အပြင်နေတူးမာမေအဖွဲ့အထွေမှုချုပ်ယန်စတူဒန်ဘတ်နဲ့တရုတ်ထိပ်တန်းသံတမန်ဝန်ကြီးတို့လည်းဒီအစည်းအဝေးကိုတက်ရောက်မှာဖြစ်ပါတယ်ခင်ဗျာ
။သမ္မတရွေးကောက်ပွဲမှာ Republican Party ကိုစားပြုသမ္မတလောင်းဖြစ်ရေးရှင်ပြိုင်မဲ့အမေရိကန်နိုင်ငံတောင်ကိုရိုလိုင်းနော့ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းနီကီဟယ်လီကအမေရိကန်အင်ပီရိုမှာရဲရဲပြတ်သားတဲ့အမျိုးသမီးတယောက်လုံနေပြီလို့မနေ့ကနယူးဟမ်ရှာယာပြည်နယ်မှာလူထုနဲ့တွေ့ဆုံပွဲမှာပြောဆိုလိုက်ပါတယ်။သမ္မတရွေးချယ်ဖို့ထောက်ခံမဲ့ရရှိရေးအရေးကြီးတဲ့ပြည်နယ်ဖြစ်တဲ့နယူးဟမ်ရှာယာမှာရွေးကောက်ပွဲမဲဆွဲပွဲတွေစတင်တာဖြစ်ပြီးအမေရိကန်ပြည်ထောင်စုပေါ်တရုတ်နိုင်ငံရဲ့ချိန်ချောက်မှုအန္တရာယ်ကိုထောက်ပြပြောဆိုသွားခဲ့ပါတယ်
။တူရကီရဲ့ခေတ်သစ
် Republicans and Democrats for too long thought that if we were nice to China they'd want to be like us.
နဘတ်တီရင်ဆိုင်နေရတဲ့ချိန်ချောက်မှုကတရုတ်ရဲ့ချိန်ချောက်မှုပါ Republican ရောဒီမိုကရက်တွေကတရုတ်နိုင်ငံပေါ်ကောင်းကောင်းမွန်မွန်ဆက်ဆံရင်ကိုယ့်ပေါ်လည်းပြန်ပြီးကောင်းလာမယ်လို့အချိန်တော်ကြာကလေးကထင်နေကြတာပါဒါကသိတ်ကူးစိတ်ကူးရင်ဆန်ဆန်အတွေးခေါင်လုံးပါလေတရုတ်နိုင်ငံကသူတို့လိုပဲကွန်မြူနစ်ဝါဒကိုလက်ခံစေချင်တာပါလို့နီကီဟယ်လီကပြောဆိုသွားခဲ့တာပ
ါတူရကီရဲ့ခေတ်သစ်သမိုင်းမှာအပျက်စီးအများဆုံးငလျင်ဖြစ်ပြီးအသက်ရှင်ကျန်ရခဲ့တဲ့လူ 9.2 တန်းကိုကူညီဖို့အတွက်ဒေါ်လာ1ဘီလီယံအကူအညီလိုနေတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်တူရကီနဲ့နယ်စပ်ချင်းဆက်နေပြီးတပုံတွေထိန်းချုပ်ထားတဲ့ဆီးရီးယားဘက်ကလူ9သန်းကိုကူညီဖို့ဒေါ်လာသန်း369သန်းလိုတယ်လို့ကုလသမဂ္ဂကပြောခဲ့ပြီးနှစ်ရက်ကြာမှအခုလိုတူရကီအတွက်ထပ်မံတောင်းခံလိုက်တာပါဒုက္ခရောက်နေသူအရေအတွက်ဟာတူသလောက်ရှိပေမဲ့အကူအညီတောင်းခံတဲ့ငွေပမာဏကတူရကီအတွက်နှစ်ဆခွဲလောက်များနေတာဘာကြောင့်လဲဆိုတဲ့မေးခွန်းတွေကိုကုလသမဂ္ဂပြောရေးဆိုခွင့်ရှိသူစတက်ဖန်ဒူဂျာရော့ကကြေညာရင်းနဲ့ကရင်ဆိုင်ခဲ့ရပါတယ်တူရကီအတွက်ကုန်ကျစရိတ်ကိုတွက်ချက်မှာတူရကီဆိုရနဲ့ပူပေါင်းတက်ချက်ခဲ့တာဖြစ်တယ်လို့လဲကုလပြောရေးဆိုခွင့်ရှိသူကဆိုပါတယ်ခင်ဗျာ VOA America တဲ့ Farrella 19ရက်နေ့တောက်ကြညာနောက်ဆုံးရသတင်းတွေကိုဥတ္တမောင်တန်းနဲ့အတူပြောပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေနဲ့သတင်းဆောင်ပါတွေကိုဇက်တိုက်ပြောပြပေးပါမယ်ပထမဆုံးကတော့ဇန်နဝါရီလတွင်KNU ဒေသကိုလေကြောင်းတိုက်ခိုက်မှု64ပါလုပ်ခဲ့တဲ့တဲ့မှာ KNU မျိုးသားစီယုံမူထရခိုင်တက်မာ9နေမြင်းနဲ့ဒူပလာယာခိုင်တက်မာ6နေမြင်းမှာဇန်နဝါရီလ1ရက်အတွင်းစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုပုံ58ကြိမ်လုပ်ခဲ့ပြီးအရတားပြည်သူ73တေကဆုံးခဲ့တယ်လို့နေအိမ်စာတင်ကြောင်းတွေလည်းပျက်စီးခဲ့တယ်လို့ KNU ကထုတ်ပြန်ထားပါတယ်အခု February 14ရက်နဲ့15ရက်တွင်မှာလည်း KNU တက်မာ9နေမြင်းအတွင်းလေကြောင်းတိုက်ခိုက်ခံရမှုတွေရှိခဲ့ပါတယ်ဒီကြောင် VOA သတင်းတောက်မအေးမှာသတင်းပေးပို့ထားပါတယ်ခင
်ဗျာ။ကရင်မျိုးသားအစည်းအရုံးထိန်းချုပ်ရာနေမီတဲကတက်မဟာ9နဲ့တက်မဟာ6နေမီတွေမှာကျေးရွာတွေကိုစစ်ကောင်စီကလေကြောင်းတက်ခဲ့မှု58ကြိမ်လုပ်ခဲ့ပြီးလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်အရက်သားပြည်သူ73ဦးသေဆုံးတာ9ဦးထိခိုက်ဒဏ်ရာရခဲ့တယ်ဆိုပြီး KNU ကပြောပါတယ်။ဒီထဲမှာကလေးငယ်တွေဘာသာရေးဆရာတွေဖုန်းတော်ကြီးတွေအပါအဝင်သေဆုံးတာတွေရှိခဲ့ပါတယ်။အခုဆိုရင်စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေခက်ဆက်စိတ်လှုပ်လာတာကြောင့်ဒေသခံတွေဟာနေရောညပါနေအိမ်တွေမှာမနေရဲပဲရှောင်ပုန်းနေရတယ်ဆိုပြီးကရင်မျိုးသားစီယုံရဲ့တရင်းနယ်ပြန်ကြားရေးဒုတိယတာဝန်ခံဖရိုကလေးဆေးကအခုလိုပြောပြပါတယ
်လေကြောင်းတိုက်ခိုက်မှုရဲ့အကျဉ်းဆိုစိတ်လာတယ်နော်အဲဒီတဲမှာတော့ရွာသားတွေပြီးတော့ဘာသာပေါ်တော့နေအိမ်တို့အဆောက်အဦတွေကျောင်းတွေတော့ရှိကြတာဟောပါတာပေါ့နော်ဟုတ်ကဲ့ဟုတ်ကဲ့15ရက်နေ့မှာဖြစ်တာပေါ့နော်ဒီမူဟုတ်ကဲ့နေ့တွေမှာကြာတော့ဒီမြေဆောင်နေရေးအတွက်တတိဝရီယနဲ့ရုံးကန်နေရတော့ညဘက်ဆိုရင်တော့ရှောင်ပုံးနေရတော့ပေါ့နော်ဟိုလူကြီးရဲ့အိမ်မှာအိမ်လေးလေးအရေးဘူးပေါ့နော်အဲ့လိုချစ်နေလို့ဟောရှိတယ်တော့ညဘက်ဆိုတော့ဘာလုံးကျူးဒီပါ swallow so loud to water the Menaga, Yaga Chima Satinia.
Okay, okay.
Tisha Miana. Nida can hear a Miana, you know, Tisha Miana, or not?
The county Becca. See a shiny naddy, look like the loo.
တက်မှာ6နှစ်မြေကော့ကရိတ်ဘက်မှာတော့အနီးအောင်အဆင့်တက်မှတ်ပြီးထိန်းချုပ်မှုတွေပိုလောက်လာတယ်လို့လည်းပြောပါတယ်ဘယ်လိုပဲကြတော့ဥစားပေါ့နော်စီရေးအချိန်မြင့်မှုဟိုပညာကျဲထုတ်ပြန်ထားတာရယ်နောက်ပြီးတော့ဒီကျဲကော့ကရိတ်တို့လိုပြတာမျိုးမှာအနီးအောင်ဆက်တက်မှတ်တာရယ်ရှိတယ်ရှိခဲ့တာပေါ့နော်ရှိခဲ့တဲ့အပေါ်မှာလည်းဆိုတော့တက်ခိုင်းမှုမြင့်တင်တာရှိတယ်တက်ကောင်စီဘက်က
နေအိမ်33လုံးမိလောင်ပြကြခဲ့ရတယ်လို့လူနေအိမ်24လုံးနဲ့ထိခိုက်ပျက်စီးခဲ့ရပါတယ်စာတင်ကြောင်းနှစ်ကြောင်းခရီးရန်ဖျားရှိကိုးကြောင်း၄ကြောင်းဗုဒ္ဓဘာသာဖုံးတော်ကြီးကြောင်းနှစ်ကြောင်းသေးယုံနေအဆောက်အဦတွေလည်းပျက်စီးသွားခဲ့ပါတယ်ရှင်ဇန်နဝါရီလအတွင်း တနင်္သာရီတိုင်းပလောမြို့နယ်ကတဲ့ကျေးရွာမှာစစ်စင်ရေလှုပ်ရှားလာတဲ့စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေး PDF ပူးပေါင်းတပ်ဖွဲ့တွေကြားဖေဖော်ဝါရီလ15ရက်နေ့ကတိုက်ပွဲဖြစ်ပြီးကျေးရွာနေတချို့မိရှုဖျက်ဆီးခံရရပါတယ်ဒီနေ့မှာတော့တင်ကန်းတော်ကျေးရွာဘက်ကိုစစ်ကောင်စီစစ်ကြောင်းစစ်ဆင်လာတယ်လို့လည်းဒေသခံတွေကပြောပါတယ်အခုလိုပလောမြို့နယ်အတွင်းခက်စိတ်စိတ်ဖြစ်လာနေတ
က်အပြန်အလှန်တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့ဂျွာဂန်တူးက VOA ကိုပြောပါတယ်။တိုက်ပွဲဖြစ်ပြီးဖေဖော်ဝါရီလ16ရက်မှာတော့ဂရဲကျေးရွာကနေအိမ်တွေကိုစစ်ကောင်စီတပ်တွေကမီးရှို့ဖျက်ဆီးပြီးဖေဖော်ဝါရီလ18ရက်ဒီမနက်17နာရီလောက်မှာတော့တင်ငန်းတော်ကျေးရွာဘက်ကိုစစ်ကြောင်းပြန်ဆင်းလာတယ်လို့ဂျွာဂန်တူးကပြောပါတယ
်။ဂရဲမှာတိုက်ပွဲကြီးလာဆရာမှာတိုက်ပွဲတော့ဆွဲသွားတာပဲတပ်ပွဲတိုးလူပဲကလည်းနေကြီးရမကြမကြထူနေတာပဲ။အိုးဆိုင်ချရင်ကိုနိုင်ခွဲလာနေစာမိမိချူတာညာတီပဲအခုဒီတက်နေလေသူတို့ကတက်ဖေကနင်းညီမလေးတို့တေကတို့ရောက်ဖေကိုလေရှောက်စကားရနေတယ်ပေါ်နေဘေးမှာတဲလေးတွေထိုးဝင်နေတာအဲ့ဒီနေရာနီးပါးရလာတာညာကြီးတဲအားလေးဆက်တော့ရှိတဲ့ပြည်တယ်ညီတယ်လူညီတယ
်အခုဖေဖော်ဝါရီလဒုတိယအပတ်ထဲစစ်ကောင်စီတပ်တွေဟာလက်နက်ကြီးတွေပစ်ခတ်ပြီးတဲ့နောက်အနောက်ကနေအင်အားများများနဲ့တရွာဝင်တရွာထက်စစ်ကြောင်းထိုးလာတာလို့ရွာကန်တွေက VOA ကိုပြောပါတယ်ဘလောနယ်ဘက်ကလက်တလောစီရေးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူးဘလောပြည်သူ့ကာကွယ်ရေးတပ်သတင်းပြန်ကြားရေးတာဝန်ခံတဦးကလည်းကရင်အမျိုးသားအစည်းအရုံး KNU ဦးဆောင်တဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီအကြားပြီးခဲ့တဲ့ဖေဖော်ဝါရီလ15ရက်နေ့ညပိုင်းကအပြန်အလှန်ပစ်ခတ်မှုတွေဖြစ်ခဲ့ကြောင်း VOA ကိုပြောပါတယ်
တန်ခါရနေ9နာရီလောက်ကလေအနှစ်ဖက်အပြန်အလှန်တိုက်ပွဲဖြစ်တယ်အဲ့ဒီတည်းမှာသူကအင်အားလုံးရင်းနဲ့ဝင်လာတာမိုင်းခွင်းတွေပါတယ်ဖြတ်ပြီးတော့မှဟိုမှာည9နာရီကနေစပြီးတော့တိုက်ပွဲဖြစ်တာ9နာရီလောက်မှာနှစ်ဖက်အပြန်အလှန်ပြစ်တဲ့ဟာမပြတ်တော့ဘူးပေါ့နော်အဲ့ပြီးတော့သူတို့ဘက်ကနေလည်းနေကြီးသုံးတာတော့တညလုံးကြီးကလည်းနေကြီးတွေသုံးပြီးတော့မှသူတို့ကအမှမိုင်းခွင်းတွေပါတယ်ဖြတ်ပြီးတော့မှအသိခံပြီးတော့တက်လာတာအဲ့လိုမျိုးစေချောင်းထုံးလာတာပေါ့အဲ့လိုမျိုးဒီအင်အားအလုံးကြီးနဲ့ဝင်လာတဲ့အခါကျတော့ဒီဘက်ကအမတို့တွေကဆုတ်ပေးလိုက်ရတာပေါ့နော်အဲ့တော့နေမီစုမှုထားတဲ့နေမီကတဲ့ကိုပြန်ပြီးတော့သူတို့ပြန်ပိတ်သွားတာအဲ့မှာသူတို့ပြန်ပိတ်သွားတာနဲ့ဘက်မှာရှိနေတဲ့ရွာတွေအကုန်လုံးကိုမီးရှို့တာပေါ့နော
်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနေမီစုမှုထားတဲ့ပလောမျိုးနယ်ကတဲ့ကြီးရွာစခန်းဘက်ကိုပြီးခဲ့တဲ့ရက်ကစစ်ကောင်စီတပ်တွေကလက်နက်ကြီးပစ်ခတ်ပြီးအင်အားအမြောက်အများနဲ့စစ်ကြောင်းထိုးခဲ့တာပါဒါကြောင့်ကတဲ့ကြီးရွာစခန်းကနေပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဆုတ်ခွာခဲ့ရပါတယ်စစ်ကောင်စီတပ်တွေဟာစီရေးလှုပ်ရှားမှုတိုင်းမှာလက်နက်ကြီးတွေအလွန်အကျွံအသုံးပြုပစ်ခတ်တယ်လို့ရဲသားပြည်သူတွေကိုတွေ့ရင်လဲဖမ်းဆီးနှိပ်စက်တာတွေရှိနေတယ်လို့ရွာကန်တူကပြောပါတယ
်သူရကြောက်ကြမှုလို့တော့အားရှိတော့ပေါ့ဆရာမရကူညီမလေးလိုနေတယ်လက်လျှောက်စကားပဲလိုက်ပြင်းနေရတော့ပေါ့ဘာဖြစ်လို့လဲဆိုလူလူတွေကိုတည့်ရဲသူကဖားတယ်လေကူလူမရှိပဲရိတ်ခေါ်တွေထားလိုက်ရဲစားလိုက်ရဲခိုင်းအားလိုက်လူတွေတွေ့ယူတော့သူလူတွေကိုဖားတယ်သူလိုအဲ့ကြောင့်ပြင်းနေရတော့ပေါ့တွားရဲရဲခက်ခဲတော့ပေါ့ဆရာမကူညီလို့ရကူညီလို့လိုတယ်ဘယ်သူမှကူညီလို့မရတဲ့ဘူးလေခုချေက
ဒီရပိုင်းအတွင်းစစ်ကောင်စီရဲ့စီရေးလှုပ်ရှားမှုတွေကြောင့်ကြေးရွာအတော်များများထောင်ထဲချီတဲ့ဒေသခံတွေအိုးအိမ်စွန့်ခွာဘေးလွတ်ရာကိုတိမ်းရှောင်နေကြရပြီးအစားအသောက်အကူအညီတွေလည်းလိုအပ်နေပါတယ်။အာဏာသိမ်းစစ်ကောင်စီဟာတိုင်းပြည်ဟာပုံမှန်အခြေအနေပြန်မရောက်သေးဘူးဆိုပြီးမြို့နယ်ပေါင်း38မြို့နယ်ကိုစစ်အုပ်ချုပ်ရေးကျင်ညာခဲ့ရမှာပလောမြို့နယ်လည်းပါဝင်ခဲ့ပါတယ်။အဲ့ဒီနောက်ပိုင်းကလေးကပလောမြို့နယ်မှာ စစ်ကောင်စီတပ်တွေရဲ့လှုပ်ရှားမှုတွေပိုပြီးခက်စိတ်စိတ်ဖြစ်လာတယ်လို့လည်းဒေသခံတွေကပြောပါတယ်ခင်ဗျာ
။တနင်္သာရီတိုင်းနဲ့ဆေးဥချုပ်ရေးချခံထားရတဲ့ဘလောမြို့နယ်တွင်စစ်ဆင်ရတဲ့နေအိမ်တချို့မိလောင်ဖျက်ဆီးခံခဲ့ရပြီးလူများဒုက္ခရောက်နေကြတာကိုကိုကြီးချန်ပြောပြခဲ့တာပါ။အခုတော့မဏိပူရပြည်နယ်အတွင်းမြန်မာဒုက္ခသည်တွေယာယီခွန်လုံခွင့်ပြုဖို့တိုက်တွန်းတဲ့သတင်းမှာမြန်မာနိုင်ငံရဲ့ပဋိပက္ခတွေကြောင့်အိန္ဒိယနိုင်ငံမဏိပူရပြည်နယ်ထဲထွက်ပြေးလာတဲ့ဒုက္ခသည်တွေကိုယာယီခွန်လုံခွင့်ပြုဖို့ကုညီအဖွဲ့တွေနဲ့ဒေသခံရပ်ဘက်လူမျိုးရေးဖွဲ့စည်းတွေကဒီမဏိပူရပြည်နယ်တာဝန်ရှိသူတွေကိုစီအောင်တိုက်တွန်းနေကြပါတယ်။မြန်မာနဲ့ချင်းနယ်ဆက်ပြည်နယ်တွေဖြစ်တဲ့မီဇိုရန်ပြည်နယ်ကတော့မြန်မာဒုက္ခသည်တွေကိုယာယီခွန်လုံခွင့်ပြုဝင်မဲ့မဏိပူရပြည်နယ်ကတော့နေဆက်ဖြတ်ကျော်လာတဲ့မြန်မာဒုက္ခသည်တွေကိုဖမ်းဆီးတာတွေရှိနေတာပါ။ဒီကြောင့်သတင်းပေးပို့ချက်ကိုကုစော်ဝက်လိုင်ပြပြပေးပါအောင်ခင်ဗျာ။
မြန်မာစစ်ဆောင်တွေကိုယာယီလက်ခံပေးဖို့အိန္ဒိယနိုင်ငံမဏိပူရပြည်နယ်မိုရေးမြို့အခြေစိုက်အရပ်ဖက်အဖွဲ့အစည်း၅ခုကပြည်နယ်အစိုးရကိုပြီးခဲ့တဲ့ရက်ပိုင်းကတောင်းဆိုလိုက်တာဖြစ်ပြီးဝန်ကြီးချုပ်ဘက်ကလက်ခံနိုင်ခြင်းများကြောင်းဒီအဖွဲ့အစည်းတွေကဒေသရင်းသတင်းဌာနတချို့ကိုပြောခဲ့ပါတယ်။ပြည်နယ်တာဝန်ရှိသူတွေဘက်ကမြန်မာဒုက္ခသည်တွေကိုဒုက္ခသည်အထောက်အထားကတ်တွေထုတ်ပေးဖို့ရှိတယ်လို့လည်းဒေသရင်းသတင်းတွေထွက်နေပါတယ်။ဒါကိုတော့ VOA ကတိကျအတိမပြုနိုင်သေးပါဘူး။အရပ်ဖက်လူမှုအဖွဲ့အစည်းတစ်ခုဖြစ်တဲ့India for Myanmar အဖွဲ့ကစလိုင်းဒုခါကတော့ဒုက္ခသည်တွေကိုလက်ခံဖွယ်ရှိတယ်ဆိုတာကိုကြိုဆိုပေမဲ့လက်ခံတဲ့နေရာမှာလူဦးရေကန့်တက်လာတာစစ်စနစ်အလွန်အမင်းတင်းကျပ်တာမျိုးဖြစ်လာမှာကိုစိုးရိမ်နေလို့ဆိုပါတယ
်အခုလက်ရှိချိန်နေ ठी အပြင်းနဲ့အစိုးရကနေရာကြီးလက်ခံခွင့်ပေးခွင့်ရှိတော်ငယ်လေဘို့အစိုးရကနေ refugee အဖြစ်လက်ခံချင်းမရှိတလို့လူသားချင်းစာနာထောက်ထားမှုတွေကိုလည်းပေးခွင့်မပေးတလို့ပေးရသူတွေကကိုတော်မှာပေးခွင့်မပြုတဲ့အနေအထားပုံစံမျိုးဖြစ်နေတဲ့အခါကျတော့တကယ်လို့သာမဏိပူရအစိုးရကနေလက်တော့လက်ခံလိုက်တယ်ဒါပေမဲ့ဒီအစီကံကန့်တဲ့ချက်တွေများပြောမှတူတူလေလူသားချင်းစာနာထောက်ထားမှုမပါနိုင်ဘူးဆိုတော့ဒါတစ်ဖက်တစ်လက်အနေနဲ့ဒီအစင်ခုံမှုများဆိုကျွန်တော်တို့ကြုံရလာနိုင်ချေရှိတဲ့အနေအထားဖြစ်တယ်
မြန်မာဒုက္ခသည်တွေကိုတရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်လာသူတွေအဖြစ်မဏိပူရအစိုးရကမူလကတတ်မှတ်ပြောဆိုထားတာပါဒေသခံအရဖက်လူမှုအဖွဲ့အစည်းတွေကတော့မြန်မာဒုက္ခသည်တွေဟာခိုးဝင်လာသူတွေမဟုတ်ဘဲစစ်ဆောင်တွေဖြစ်တယ်သူတို့ကိုနေထိုင်ခွင့်ကတ်တွေပေးဖို့နဲ့ဖမ်းဆီးခံထားရသူတွေကိုပြန်လွတ်ဖို့နောက်မြန်မာနိုင်ငံကိုပြန်မပို့ဖို့စတဲ့အချက်၄ချက်လက်မှတ်ထိုးပြီးမဏိပူရပြည်နယ်အစိုးရဝန်ကြီးချုပ်စီစာပေးပို့ခဲ့တာပါမကြာသေးခင်ကတော့မိုရေးမြို့နယ်လမ်းချမ်းကျေးရွာတစ်ဝိုက်မှာခိုလုံနေတဲ့မြန်မာစစ်ဆောင်အများအပြားကိုနိုင်ငံခြားသားအဲ့ဥပဒေနဲ့မဏိပူရအစိုးရကဖမ်းခဲ့ပါတယ်နောက်ဆုံးစီးရင်အရာဖမ်းဆီးခံရသူအယောက်190ရှိပြီးသူတို့လွတ်မြောက်ဖို့ဥပဒေလမ်းကြောင်းနဲ့ဆောင်ရွက်နေတယ်လို့အကူအညီပေးနေတဲ့မြန်မာအဖွဲ့အစည်းတွေကပြောပါတယ
်လွတ်ပေးလိမ့်မယ်လို့လည်းကျွန်တော်တို့ပြောလိမ့်ပါတယ်ဒီလိုဟာမျိုးအချင်းနေမဖြစ်ပဲနဲ့မီဇိုရမ်ပုံစံမျိုးသူတို့ရာကြီးခုလုံးခွင်းလက်စီစဉ်ပြီးတော့မှအဒီအပေါ်မှာလူသားချင်းစာနာထောက်ထားမှုကိုလည်းဘခုအစိုးရကနေမပြုဝင်တော့မှဒါတခြားမနီပူအခြေဆိုင်လူမှုအဖွဲ့ရှိတွေရနေတဲ့ဆင်လူသားချင်းစာနာထောက်ထားမှုတွေရရှိဖို့လို့ကျွန်တော်မျှော်လင့်ပါတ
ယ်။ India for Myanmar အဖွဲ့ကစလိုင်းဒုခပြောသွားတာပါ။အိန္ဒိယနိုင်ငံဟာ1950ခုနှစ်ဒုက္ခသည်များဆန်ရသဘောတူညီချက်မှာလက်မှတ်မထိုးထားတာကြောင့်ဒုက္ခသည်တွေကိုလက်ခံကူညီရေးအတွက်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံယွမ်နိစီယာမှာအကြက်တဲရှိပါတယ်။အိန္ဒိယဗဟုအစိုးရကဒုက္ခသည်တွေကိုအသေးမှမပြုတ်ပေမဲ့ဒုက္ခသည်တွေအကူအညီပေးရေးကိစ္စဟာပြည်နယ်အစိုးရတွေရဲ့လုတ်ပတ်ငွေအောက်မှာရှိနေပါတယ်။ဒါကြောင့်လဲမီဇိုရမ်ပြည်နယ်အစိုးရကမြန်မာဒုက္ခသည်တွေကိုယာယီခိုလုံခွင့်ပြုပြီးယွမ်နိစီယာနဲ့ပူးပေါင်းဆောင်ရွက်မှုရှိပေမဲ့မဏိပူပြည်နယ်အစိုးရကတော့မြန်မာဒုက္ခသည်တွေကိုအသေးမှမပြုတ်တဲ့အပြင်တရားမဝင်ဝင်ရောက်လာသူတွေအဖြစ်ဖမ်းဆီးပါတယ်မဏိပူပြည်နယ်လက်ရှိအာဏာရ BJP ပါတီဟာဒုက္ခသည်ကိစ္စမှာသဘောထားတင်းလေရှိပါတယ်ဒါပေမဲ့မဏိပူအစိုးရနဲ့တွေ့ဆုံခဲ့တဲ့အရဖက်အဖွဲ့အစည်းတွေရဲ့ပြောဆိုချက်အရကတော့မြန်မာဒုက္ခသည်တွေယာယီခေလွန်ခွင့်ရဖို့အလားအလာကောင်းရှိတယ်လို့အိန္ဒိယဖော်မြန်မာအဖွဲ့ကပြောပါတယ်မြန်မာစစ်ဆောင်တွေကိုကူညီပေးနေတဲ့ခရီးရန်ဆရာတော်တပားကတော့လက်တွေ့အခက်အခဲတွေကိုကြော်လွန်နိုင်မဲ့အခြေအနေကိုမျှော်လင့်တယ်လို့ဆိုပါတယ်
။ဒီကေပေါ်ပြမှာအခက်အခဲတွေလက်တွေ့အခက်အခဲတွေတို့အခြေအနေအလေးပေါ်မှာမျိုးဒီပြမှာကိုယ်ဉာဏ်ရရှိတော့ပေါ်ပြမှာအနေနဲ့ဆိုချင်ရသွားလို့တော့ကြောက်တော့ကျွန်တော်များများဒီလိုလမ်းပေါ်မှာအောင်ပါ
မဏိပူအစိုးရဟာမြန်မာစစ်တပ်အာဏာသိမ်းပြီးချိန်မှာမြန်မာဒုက္ခသည်တွေကိုလက်ခံဖို့တဲ့နယ်မြေတည်ငြိမ်ရေးကိုဦးစားပေးလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။မကြသေးခင်ကလည်းမြန်မာနဲ့နေဆက်တခြားမှာရဲကင်းစခန်းအများအပြားကိုထပ်ပြီးတိုးချဲ့ထားပါတယ်။ဒါပေမဲ့မီဇိုရမ်ပြည်နယ်အစိုးရကတော့အနည်းနဲ့အတွင်းမြန်မာဒုက္ခသည်အများအပြားကိုလက်ခံထားခဲ့ပါတယ်။မ Mizoran ne ma myama sit chaung 4000 jaw shi me lo ayat phe apwe si de ga khamman tha ja ba de khanya
India ne sa Manipura pi ne de myama tchu phan khan nya bi di dukkha the re ya yi khulun kwe ya bo taung so ni da go ku saw wa lai pya pya ga da ba aku lo ka ba ji di ne pu pu la me lo NASA Agatha apwe ji ga khamman lai da ba American Agatha Taipan Agency NASA ga Uru Yadi Pinya Shin to Usoya Natal Nasan Nakunita Sayin, Dinita Bujin, Bo Milabo, Kaman Tabale. The chain dema, Sanway Latin, Uyopa Taite, Ninshaw Sisa Kandima, Nindu, Kimenejain, American by California, Pamado, Nindu, Tune Tene, Chasengabare, Ebi Ringo, Che can be Nala, Jabja, Piba, Kamia.
NASA Agatha Lila Yitana Nyunja Yemu Gavin Smith ka akulu pyo bare.
If we get the beginnings of an El Nino
2023 ne kaun ma El Nino apu line ni satin paw paw la mae soe yin no la mae ne 2024 kun ne ma ataw ko pu bien ne san nyin tin hne tne phit la mae tabaw phit bare. Da ba mae le saung ji ya au ma ba. 22 tin chano chu tin khan man che de ga mhan le shi bare. Da chaung mhne ka the san yin 2023 ga pu bi pu nwe lein mae soe ra tei ja bare.
Protein Molly with that Binya Shinigale, Natown Satan Kunema, Delame, Puchinha, Town Shia, Nazene, Town Koya, Pilo Nedriga, Puchin, Tetrama, Tonya, Shi, Digrigane, Tetrama, Tonet, Digrija, Shilling Melu, Kamamari.
So we're warming at about 0.2 degrees.
Says Nit the Kurai, Telare, Abuja, Tonya, Tama, Nit Digrit, Nenebuare. Now be Eridema, El Nino, La Nina, Abu Line, E Line, Ria, Taya Muga, Levon Tomo, Shibare. Dajan, La Nina, Taya Mugu, Pelay, Tomo, the Bonga Gube.
တချက်ကြည့်ရပါလိမ့်မယ်ဒီနှစ်မှာလာနီညာအေးလိုင်းကြီးတိုက်သွားတာတော့2019ခုနှစ်တုန်းကအယ်လ်နီညိုအပူလိုင်းကြီးဖြစ်သွားတဲ့နှစ်တုန်းကလောက်အပူချိန်ရှိနေပါသေးတယ်2023ခုနှစ်ကတည်းမနစ်2024နဲ့မှာအပူချိန်တိုးလာတဲ့ဆိုပေမဲ့လို့2019ခုနှစ်နောက်ပိုင်းရှင်းတာကလဟာကမ္ဘာတဝန်းအပူဆုံးနှစ်တွေဖြစ်တယ်ဆိုတာပိုပြီးတော့သတိပြုရမယ်ကိစ္စဖြစ်တယ်လို့ထိပ်ပံပညာရှင်တွေကပြောပါတယ်စကောရာ နိုင်ငံတကာဥတုရာသီဆိုင်ရာအပူချိန်ကိုစောင့်ကြည့်လေ့လာပြီးတော့နေ့စဉ်စင်ပြုဆိုရတာပ
ါ Weather station records from countries are all around the world
နိုင်ငံပေါင်းစုံကရာသီဥတုအပူချိန်ပင်လယ်ကူးသင်္ဘောကြီးတွေတွာလာမှုသမုဒ္ဒရာဆိုင်ရာစူးစမ်းလေ့လာနေတဲ့အာဂိုလုပ်ငန်းအစီအစဉ်တွေကအချက်လက်တွေဆက်သဖြင့်ဒေတာအားလုံးကိုစုဆောင်းပါတယ်နေရာအပြောင်းလဲပစ္စည်းကရိယာနဲ့လုပ်ပုံကံမှုပြောင်းတဲ့အခါတွေ့ရတဲ့ဥတုရာသီနဲ့မဆိုင်တဲ့အချက်လက်တွေကိုပါဖယ်ထုတ်လိုက်ပါတယ်အဲ့ဒီကရလာတဲ့အချက်လက်အားလုံးပေါ်အခြေခံပြီးခန့်မှန်းသွက်ချက်တာဖြစ်ပါတယ်။အဲ့ဒီလိုလုပ်ကြရင်အခါ19ရာစုနှောင်းပိုင်းကမှတ်တမ်းတွေပါရလာတာဖြစ်ပါတယ
်။ကမ္ဘာတဝန်းကရာသီဥတုဘေးဒဏ်ကြီးတွေကြုံရတဲ့အခြေအနေနဲ့အဲ့ဒီ data အချက်လက်တွေတရက်ဆက်နွယ်နေတာကိုလည်းတွေ့ရပါတယ်။လာနီညာအေးလိုင်းကြီးပေါ်လာတာလည်း3နှစ်ဆက်တိုက်ရှိပါပြီ။လာနီညာအေးလိုင်းကြောင့်ကမ္ဘာအပူချိန်က 300.36 ဒီဂရီလောက်ကျသွားခဲ့တဲ့2022ခုနှစ်ဟာအေးလိုင်းဖြတ်သွားခဲ့တဲ့နှစ်တွေထဲမှာတော့စံချိန်နဲ့အပူဆုံးနှစ်ဖြစ်တယ်လို့လည်း Smith ကပြောပါတယ်။
We're talking mainly about the global mean but nobody lives in the global mean you know so
ဥရောပတိုက်ကအပူလိုင်းရဲ့တောင်မကြီးတွေဗြိတိန်နိုင်ငံရဲ့အပူဆုံးနှစ်ပါကစ္စတန်ကရေဘေးနဲ့ပစိဖိတ်အနောက်မြောက်ပိုင်းကအပူလိုင်းတွေစသဖြင့်ဒီဖြစ်ပျက်အားလုံးကဒေသနာရအပူချိန်နဲ့ဆက်စပ်နေပါတယ်
။အပူချိန်တိုးလာတာတွေအရှိန်မြင့်လာမဲ့လက္ခဏာတွေတွေ့နေရတယ်ဆိုပေမဲ့လို့ရထားတဲ့ data အချက်အလက်တွေကတိတ်တော့ခိုင်မာမှုမရှိဘူးလို့လည်း Smith ကပြောပါတယ
်။ So we're anticipating that 2023 will be warmer than 2022.
2023ကပိုပြီးပူလိမ့်မယ်လို့ကျွန်တော်တို့ခန့်မှန်းပါတယ်။ဘာဖြစ်လို့လဲဆိုတော့ La Niña အေးလိုင်းကတိတ်ပြီးပြင်းထန်မှာမဟုတ်ဘူးလို့ဒီလမ်းကြောင်းအတိုင်းရေရှည်သွားနေတဲ့နှစ်တစ်ခုလည်းဖြစ်နေတာကြောင့်ပါ
ဒါပေမဲ့လည်းပိုးပြီးတော့ပူနွေးလာမယ်ဆိုတာကတော့တိတ်ကိုခိုင်မာတယ်လို့ပြောပါတယ်စမစ်ပတိုင်ခင်အာဂါတာလေးလာရေးဌာနညွန်ကြားရေးမှူးဟောင်းဖြစ်တဲ့ဥသူဆိုင်ရာသိပ္ပံပညာရှင်ဂျိမ်းစ်ဟက်ဆန်ကကမ္ဘာအပူချိန်တိုးလာမယ်လို့1988ခုနှစ်တုန်းကလွှတ်တော်မှာထွက်ဆိုခဲ့ပူပါတယ်အဲ့ဒီချိန်တုန်းကတော့1988ခုနှစ်ဟာစံချိန်နဲ့အပူဆုံးနှစ်ဖြစ်ခဲ့ပေမလို့လက်ရှိကာလမှာတော့1988ခုနှစ်ဟာအပူဆုံးလို့ဆိုရဲစံချိန်တင်နှစ်တွေထဲကနံပါတ်28ခုမြောက်မှာရှိနေတာဖြစ်ပါတယ
်။ကဘာကြီးပူပူလာမယ်လို့ NASA American Agatha သိပ္ပံအဖွဲ့ကြီးကခန့်မှန်းခဲ့တာကိုလက်လောင်ပြောကြားခဲ့တာပါ။ တောက်ကြညာရဲ့သတင်းပေးပို့ချက်တွေအခုလိုပြီးသွားပြီးဆုံးသွားပြီမဲ့အပတ်စဉ်ကဏ္ဍတွေစတိုက်လာဖို့ရှိနေသေးတာမို့ဆက်ပြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
VOA အစီအစဉ်တွေကိုရေဒီယိုရုံမြင်သံကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်
ဖီယိုအမေရိကန်တန်ရဲ့တောက်ကြညာပိုင်းရေဒီယိုစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေရုပ်သံကပါဆက်ပြီးတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့ကိုအောင်ပြောပြတဲ့သုဒ္ဓဆောင်လင်အမေရိကန်တခွင်နဲ့ဒေါက်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေမတိုင်ခင်အခုရင်ဆုံးတော့မက်ခင်ဖြူထွေးပြောပြနေကြအမျိုးသမီးကဏ္ဍကိုပထမဆုံးနားဆင်ကြည့်ရှုအောင်ပါ။ CDM စစ်တီတွေရဲ့စနီးတွေအရေးပါမှုကိုပြောပြထားပါတယ်စစ်တပ်အာဏာသိမ်းမှုကိုဆန့်ကျင်တော်လှန်သူတွေထဲမှာဒီ CDM စစ်သည်စစ်သားတွေအများပြားပါဝင်ခဲ့တယ်လို့စစ်သားတယောက် CDM လုံနိုင်ဖို့အတွက်နောက်ကနေအကူအညီပံ့ပိုးတဲ့ဇနီးမယားတွေရဲ့အခန့်ကဏ္ဍကလည်းအင်မတန်အရေးပါတယ်လို့ဒီ CDM စစ်သားဇနီးမယားတွေကပြောကြပါတယ်ဒီ CDM စစ်သားဇနီးတွေနဲ့အနေနဲ့စစ်အာဏာရှင်ဆန့်ကျင်လှုပ်ရှားမှုတွေမှာဘလို့ယုံကြည်ကြွတ်တင်နဲ့ဘလို့အခန့်ကဏ္ဍကနေပါဝင်နေကြပါလဲသူတို့ရဲ့ပါဝင်မှုကရောဘလောက်ထိအရေးပါပါလဲCDM စစ်သားစနီးတွေဖြစ်ကြတဲ့မဆုသစ်မနှွေဦးနဲ့ CDM တက်ချက်ကြီးမရင်လက်လက်ထွန်းတို့ကိုဆက်သွယ်မေးမြန်းပြီးမခင်ဖြူထွေးကပြောပြထားတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ကျမတို့အားလုံးသိတဲ့အတိုင်းပဲဒီနှစ်နှစ်တာကာလအတွင်းမှာမြန်မာနိုင်ငံရဲ့အပြောင်းလဲကအများကြီးကိုဖြစ်သွားခဲ့တယ်လူတွေထောင်ထဲချီပြီးတော့သေတယ်တောင်ကနန်းနဲ့ချီပြီးတော့ဖမ်းဆီးခံရတာတွေရှိတယ်ဒီပြောင်းလဲတွေကိုအားလုံးဒါမျက်ဝါးထွင်းနေမြင်ခဲ့ရတာပဲလေနော်ဆိုတော့ဒီအခြေအနေကိုပြန်ပြီးတော့မှဒီမိုကရေစီစနစ်ကိုပြန်လမ်းကြောင်းပေါ်ကိုပြန်သွားနိုင်ဖို့အတွက်ဒီစစ်တပ်ထိန်းချုပ်ထားတဲ့အခြေအနေကြီးရပ်ဆိုင်းသွားဖို့အတွက်ပေါ့နော်CDM စစ်တီတနည်းတွေရဲ့အခမ်းကဏ္ဍဟာလည်းဘယ်လောက်ထိအရေးကြီးတယ်လို့ထင်ပါတယ်လဲအဲ့ဒါကိုတော့မနှွေဦးကဖြည့်ပေးပါ။အ
ော်ဟုတ်ကဲ့ဒီပေါ့နော်ဘယ်လိုပြောရမလဲဘယ်လောက်အရေးပါလဲဆိုလို့ရှိရင်ဒီတော်တော်များများကကြာတော့ဒီလူမျိုးပေါ့နော်ဒီအမျိုးသားတွေကဒီအမျိုးသမီးရဲ့တိုက်တွန်းသူလူအိမ်နောက်တစ်ခုမှာပေါ့ယောက်ျားလေးတွေတော်တော်များများကသူတို့အိမ်နောက်ဦးစီးဖြစ်တဲ့အတွက်သူတို့တခုခုဆုံးဖြတ်မယ်ဆိုရင်တော့မှသူတို့ရဲ့မိသားစုသူတို့ရဲ့အမျိုးသမီးစားရတွေပြဲမျိုးငဲ့ညာလေးရှိရဲပေါ့နော်အဲ့ဒီအချိန်မှာတကယ်လို့ကိုစစ်တီကိုယ်တိုင်ကစီဗီယံလုတ်ချင်တယ်သူဒီပြည်သူတွေမတရားအောင်မလုတ်ချင်ဘာလို့လဲဆိုတော့သူကလက်တွေ့လောက်ရတဲ့သူကိုနောက်ကဒါပေမဲ့အဲ့လိုမျိုးသူစီဗီယံလုတ်ဖို့စဉ်းစားတဲ့အချိန်မှာဒီနောက်ကမိသားစုကိုယ့်ရဲ့အမျိုးသမီးဒါတွေစားရတွေပြဲမျိုးငဲ့ညာပြီးတော့ကြည့်ရဲပေါ့အဲ့ဒီအချိန်မှာဒါအမျိုးသမီးကဒါရတယ်ဒီမတရားမှုယူငါလည်းလက်မခံနိုင်ဘူးငါတို့အတူတူရှင်ဆိုင်မယ်ဆိုပြီးတော့တိုက်တွန်းအားပေးခဲ့လို့ရှိရင်ဒါစစ်တီတယောက်အနေနဲ့သူရှေ့ဆက်ဖို့ဒီဘက်ကိုပကူးပြမှုကပိုးပြီးတော့ဆုံးဖြတ်ဖို့ကလွယ်ကူသွားပြီပေါ့အဲအဲ့လိုမဟုတ်ဘဲနဲ့ဒီအမျိုးသမီးကအဲခက်ခဲဖြစ်မှကြောက်တယ်မိသားစုငဲပါအောင်ဆိုပြီးတော့ပြန်ဆွဲထားခဲ့လို့ရှိရင်ဒီစစ်တီတယောက်ကပကူးပြမယ်လို့စဉ်းစားနေတော့မိသားစုကိုပြန်ငဲတဲ့အနေနဲ့မကူးပြဖြစ်တာမျိုးကြီးအများကြီးရှိနိုင်တယ်ပေါ့အဲ့ဒီအတွက်ဒီစစ်သားတွေပကူးပြမှုဆိုတာကအမျိုးသမီးရဲ့တိုက်တွန်းချက်ကအများကြီးအရေးပါတယ်လို့ညီမအနေနဲ့တော့ထင်မြင်ယူဆရတယ်ပေါ့နော်ဟုတ်
လက်ရှိຫນွေဥတော်လာရေးဆက်ပြီးတော့ကိုလိုချင်တဲ့ပန်းတိုင်ကိုရောက်ဖို့အတွက်ပေါ့နော်ဘယ်လိုယုံကြည်ချက်နဲ့ဆက်ပြီးတော့ချိတက်သွားဖို့ရှိပါသလဲဘယ်လိုလက်ရှိအခြေအနေမှာဘယ်လိုရင်ဆိုင်ကျော်လွှားပြီးတော့မှကိုယ့်ရဲ့ရည်တည်ချက်ကိုပို့မှုခိုင်မအောင်လုပ်နေပါလဲ
ဟုတ်ဒီတော်လာရေးကတော့အောင်ကိုအောင်ပါလို့ညီမကလည်းယုံကြည်ထားတယ်ပေါ့နော်တော်လာရေးတစ်ခုပြီးဖို့ကတော့အချိန်တိုင်းတာတစ်ခုထိယူရတယ်အဲ့ဒီအတွက်ပေးတဲ့အချိန်ကတော့ညီမတို့အနေနဲ့ပေးရမှာပဲပေါ့နော်ဒါပေမဲ့အဲ့ဒီမှာဒုက္ခတွေခံစားရတာလေးရှိမယ်ဒါပေမဲ့အဲ့ဒါတွေလည်းဟိုညီမအနေနဲ့ခံစားနိုင်တယ်ဒီတော်လန်ရေးဒီအောင်ဖို့အောင်မယ်ညီမတို့ဒီအခုဆိုတော်လန်ရေးရဲ့အချိန်ပေါ့နော်ဒီ2021နဲ့နှစ်နဲ့တောင်မှမတူဘူးပေါ့နော်ပွဲစားတဲ့အချိန်ပုံမြင်လာအရင်ကဆိုဒီညီမတို့ဒီတော်လန်နေတဲ့လက်နက်ကင်နေတဲ့ပြန်ပြီးတော့တိုက်ပေးနေတဲ့ရဲဘော်တွေပေါ့နော်ဒီ PDF ရဲဘော်တွေဆိုရှင်လေသူတို့တွေဒီဘာမှမသိဘူးဘာမှမသိတဲ့ဘဝကနေပြီးတော့သူတို့အများကြီးစူးစမ်းခဲ့ကြတယ်ပေါ့နော်အခုဆိုလို့ချင်းရင်အဲပိုကောင်းတဲ့အခြေအနေတွေဖြစ်လာပြီးနောက်နိုင်ငံတကာအကူအညီနေနဲ့အခု NDAA လက်ခံလိုက်တာဒီညီမတို့တို့ကဒါအလှည့်ပြောင်းတစ်ခုပဲပေါ့နော်ဘာလို့လဲဆိုတော့ဒီသူပါလာရင်တခြားနိုင်ငံတွေရောအဲ့လိုညီမတို့တို့စိတ်ဝင်စားလာနိုင်တာရှိရပေါ့နော်ဒီတော့ပိုကောင်းတဲ့အကူအညီတွေလည်းရလာမယ်လို့ထင်တယ်ပေါ့နော်အဲညီမအနေနဲ့ပြီးတော့အရင်ကတည်းကညီမတို့ဒီလူငယ်တွေဒီလည်းပို့ပြီးတော့ဟို 专接了那些，不比如谁在边那那些，我说我人家不给留意收入性的，现在走路的人家出来的，的。但台湾那里就是现在就是现在国土可能他妈是多少的巴拉的些，古时候多少的文化现在国家的地方呢，多少的那地大的是不是的嘛？的俺们全国带来的呀，的现在就加多毛片的这部分，多少印尼公司我们多少的啥啥呀，公司他也不能不话的哟，哦，公龙我们那个的哦，公龙其他的，你妈就是台北搞的，人家路那边就是杭州。你大路面，你别比赛，俺如果帮忙去做出来，帮忙去再看，你一两回来帮侬，through the 公共村路边的 through the 好，俺们这库特别对面的，俺那先有这么些面子，对面有些，你妈路的，俺库俺那年纪到了嘛，俺那年了那样的库的帮侬，现在还是公共生态一样，路面公共拍拍个阿达那边的去的帮侬，那年那个路面的不舒服，就阿刚那种面子，就其他挨着的。
到了也熬没，现在那苦啊，都熬没得米买。他们对你呢哦，那你咋拉皮的？怎么搞的？用钱不比着开巴拉的啦？的到了也熬没买了哦，用钱开巴拉。
啊，好个哦，哦，的这句话表扬不呢？的到了也阿古，那你咋搞拉起来不呢？哎哟，这叫路标没？那你当家那边，你弄下阿爸们拉说，他到了也阿姆，那你家的说啊，果然也的到了也嘛。地查太太，我们把我们尼玛打地打啦嘛，啊，我们是要用钱嘛，不呢？地那那多对嘛，你妈都咪爱丢得啦。比以前侬啊，大家嘛咪起个不嘞？你他有你妈都过来是嘛对面的呀？哎，一撮古地多来嘛，古人太太我们把我们那些路地啊，你那是路线咯。地多来呀，俺古俺妈是要用钱的不呢？你看路，俺古地那那家路不呢？他说俺路俺们也偏的路的，你那嘞？古人呀，地多来有太太我们把我们来。的路啊片片些，山啊片片些，田围啊片片些，把我们起来。那时候行，提到了也古阿大呢，吃的阿龙，棉花天天棉花里面过呢。哎，阿龙棉花大呢，这边呢天，提到了也，再吃包谷，阿古阿米嘛是吧？古，从吉拉里面路了，你妈的阿那里表姐妈的好。
说的个阿龙把我们苏西木西面收了些，那罗不比罗，古伊那家古也古不棉麻包呢。就买苏的古哟，不露天嘛嘞，不露用几件的色皮罗。留下你吧嘞。
哦好，咱们如果说的路标我们嘞，当然也要说，俺老俺妈妈在买清苦的路嘞，不咯？我之前我那一次要说，俺们那一不咯，说的路啊的、路啊的、人人啊的，那时候是也偏些没水了嘛，路标的路啊的也不咯。所以讲说，当然也俺们水了，老些嘛了，咱们如果说的在哪一年白干的了，够了咯。路上面的啵喏，这个有几的也是像比亚牛的，那牛啵喏，老家里比较常看比亚没含牛的，半亩比亚没含牛的，路上边的吧嘞，是说湖南标准的牛啵喏，这阿龙尼嘛嘞，这个地方都在马尾，这多人也来阿妈生了比较，那个这个多没属于嘞，这现在的公路偏比较。啊，公路的路没有公路，就你有得谁的没有的，你也谁的没有是嘛？为那个得说来，俺们嘛不咯？哎，那个要铺出来的，你到了也有，你也谁的那住在嘛？为俺们没路，怎么着做起嘛嘞？好，
古地内屋楼上木嘛说，白龙江嘛呢，没事的，是转的，CDM 楼底是打的，人家一包包拿的。在中央那边要拓铺出来个，哎么在开业那个，阿古阿龙比较大的路呗，所以这路开业那啥嘛，我说。都用用几件内容，第六没有 CDM 六股出来，六股没六没填满哦。所以说，第六第四这地的 CDM 六股出来个，第六项目出来，把老体啊业绩的路，没输在你那哟填满的嘞。
啊，这么对一波喏，一喏啊，这么的啊，那啥啥的喏，对个咪的，是这也淘汰一波喏，第四代点嘛没新鲜，啊那对木啥嘞，俺们嘛不服了，对个咪的啵喏。所以说的。怎么老奶奶个？怎么没有咋的？是不晓得哦。都怎么？这怎么没需要老奶奶些？但怎么比如第二位大人，稍微几个月就怎么看啥的？怎么年年嘛？怎么没有到？再多年阿伯的？怎么过来？都年年嘛？比如讲我们嘞，我偷看嘞，不喏？偷看嘞，都这个地方偏这个差别收入些嘞，压嘞，别人会得到怎么来没左右？对于新开的啵喏，说是单位排骨标目啊，伊么的一些，但没看到，就话如那样嘛，是单位啊嘞， brainwash တွေစစ်တပ်ကစစ်တပ်ရဲ့ brainwash တွေရမ်းမိရဲ့ခါကြတော့အဲတချို့လေ low profile နဲ့နေနေကြရယ်ပေါ့နော်လာရောက်ဝဆက်တွေ့တာမျိုးတွေရှိရယ်ပေါ့နော်ဆိုတော့ဘေးဝေးပြင်းများတော့တိုင်းတာလို့မရဘူးသို့တော်လည်းအားကောင်းဆုံး infection ဖြစ်နေဖြစ်ခဲ့တယ်ပေါ့နော်အဲဆိုတော့အာဒီအရေးမပါဘူးလားဆိုတော့အရေးပါတယ်အာတော်တော်ကြီးကိုအရေးပါတယ်ပေါ့နော်သို့တော်လည်းဒီလူတွေအကုန်လုံးဆွဲထုတ်နိုင်ဖို့ဆိုတော့ဟိုဘယ်လိုပြောရမလဲသူတို့ရဲ့ brain wash တွေကိုဖယ်နိုင်မှပဲအဲသူတို့စိတ်ဓာတ်တွေပြောင်းလဲမှပဲသူတို့ဆွဲထုတ်နိုင်မှဖြစ်တယ်ပေါ့နော်ဆိုတော့ဒီလိုလေးဖြည့်ကျင်ပါတယ်မှဟုတ်ကဲ့
ဆိုတော့အခုအချိန်မှာဒီ CDM လှုပ်ရှားမှုဆက်ပြီးတော့အားကောင်းနေဖို့ဘယ်လောက်ထိအရေးကြီးရလို့ထင်ပါလဲ
အာနာသိမ့်ပြီးရဲ့နောက်ဒီ CDM လှုပ်ရှားမှုအားကောင်းတဲ့အချိန်မှာကလေးကစတင်ပြီးတော့ CDM လုပ်ခဲ့တဲ့လူတွေကအခုလက်ရှိအချိန်ထိပေါ့နော်တို့အခက်ခဲအများကြီးကြုံတွေ့နေရပေမဲ့လေဟိုကြကြံခံရင်ဆိုင်ပြီးတော့ဆက်လက်ပြီးစီစဉ်လုပ်နေတာကိုတော့ညီမတို့ဒီလက်ရှိမှာပေါ့နော်လက်တွေ့သိနေနေရတယ်အဲ့ဒါတခုကတော့ကျင်းနေစရာကောင်းတယ်ပေါ့နော်အခုအချိန်ထိဒီစစ်တပ်ကနေပြီးတော့ထွက်လာတယ်ဆိုတာဒီလိုခင်ဗျားအွန်လိုင်းကျင်းလိုက်မဟုတ်ရင်တော့မှအဲ့လိုတယောက်စာနှစ်ယောက်စာအဲ့လိုမျိုးထွက်လာရလေအခုဆိုလို့ရှိရင်ခုနောက်ပိုင်းမှာဆိုပို့ပြီးတော့ညားလာတယ်ပေါ့နော်ညီမတို့ဒီလိုဘယ်လိုရောက်လဲညီမတို့ဒီလူမျိုးနေမျိုးစရောက်တဲ့အချိန်တော့ကဒီစက်တက်စီဒီရဲ့အရေးအတွက်ထက်ဆိုင်အခုလက်ရှိချိန်မှာအဲ့လိုပြည်သူတသားကိုများလာရေပေါ့နော်အဲအဲ့ဒီအတွက်ဒီစစ်ကောင်စီရဲ့လက်အောက်မှာဒီ၆တိုင်းနေမရှိဘူးကစီဒီရဲ့လှုပ်ရှားမှုကလည်းတော်တော်အရေးပါတယ်ဒီမှာအနေနဲ့ဒီလိုပါတယ်
CDM စစ်တီစနေတွေအရေးပါပုံကိုမက်ခင်ဖြူထွေးပြပြတဲ့မြို့သမီးကဏ္ဍမှာနှဆင်ကြည့်ရှုခဲ့ရတာပါအခုတော့တုဒ္ဒဆောင်လေအမေရိကန်တခွင်ပတ်စင်ကဏ္ဍပါအမေရိကန်မှာလေယာဉ်မှုတွေလိုအပ်နေတာကိုလေကြောင်းလိုင်းတွေဘလို့စူးစမ်းဖြေရှင်းနေပါလဲအင်ပြီးတော့နောက်ကကျူးကျော်တဲ့တွေကိုဖယ်ရှားတာပေါ့သဘောထားအမြင်တွေနောက်အများဆုံးထိစုကြေးဘသူပေါက်တာစတာတွေကိုကိုအောင်ပြပြပေးပါအောင်ခင်ဗျာ
Ashley Montano ဟာရာဇဝတ်မှုပေးတာပါသာရဲ့နှစ်နှစ်ပွဲရခဲ့ပါတယ်။အဲဒီနောက်ထောင်ဒဏ်ချမှတ်ခြင်းဆိုင်ရာအချက်လက်သုတေသနလုပ်တဲ့လုပ်ငန်းဝင်ဝင်ရောက်ခဲ့ပြီးနောက်ခုအခါအဲ့ဒီအလုပ်ကနေထွက်ငွေချေးပြီး United လေကြောင်းလိုင်းကဖွင့်လှစ်တဲ့ United Aviate Academy မှာလေယာဉ်မှုသင်တန်းတက်နေတာပါ။ Arizona ပြည်နယ်ဂန်နာရမှာဖွင့်လှစ်ထားတဲ့ဒီသင်တန်းကျောင်းမှာသူဟာခရီးသည်3ဦးပါလေယာဉ်ငယ်နဲ့အတက်အဆင်းလေ့ကျင့်နေပါတယ်။မကြာခင်မှာခီးတဲ့များပြပဝင်တဲ့လေကြောင်းလိုင်းတွေကလေရင်တွေကိုမောင်းဖို့စိတ်အားထက်သန်နေပါတယ
်. I thought it was definitely the best time.
ဒီလောကထဲဝင်ဖို့အကောင်းဆုံးအချိန်လို့ထင်ပါတယ် United လေကြောင်းလိုင်းကအမျိုးသမီးတွေနဲ့အသားအရောင်ရှိတဲ့သူတွေကိုပါဝန်ထမ်းခန့်မှုအလေးပေးဆောင်ရွက်လာပါတယ်တကယ်အခွင့်အခါကောင်းလဲဖြစ်တာကြောင့်အရင်အလုပ်ကိုစွန့်ပြီးလုပ်ငန်းသစ်အတွေ့အကြုံသစ်ကိုရွေးချယ်တာပါ
American လေကြောင်းလိုင်းတချို့ဟာအခုအခါကိုပိုင်တန်တန်းတွေဖွင့်လှစ်လာသလိုလေရင်မောင်းတန်တန်းကြောင်းတွေနဲ့ချိတ်ဆက်ပြီးတော့လေလေရင်မှုတွေမွေးထုတ်နိုင်ဖို့ကြိုးစားလာပါတယ်။လက်ရှိလေရင်မှုတွေထဲမှာလူမဲလေရင်မှုအရေအတွက်ဟာ400ခိုင်နှုန်းအောက်မှာသာရှိပြီးအမျိုးသမီးအရေအတွက်ဟာလည်း500ခိုင်နှုန်းအောက်မှာသာရှိတာကြောင့်လူမျိုးပေါင်းစုံပါဝင်လာဖို့လည်းကြိုးပမ်းလာပါတယ်။ဒါ့အပြင်လည်းတန်တန်းစရိတ်ကမနှဲပါဘူး။လေကြောင်းလိုင်းလေရင်တွေကိုမောင်းနှင်နိုင်ဖို့ဆိုရင်ပြန်တန်းချိန်나이1500ရှိရမှာဖြစ်ပြီးကုန်ကြစရိတ်ကတော့ဒေါ်လာ9000ကနေ3000လောက်အထိရှိပါတယ် AVA တင်နှန်းကတော့တင်နှန်းကြီး9250ကောက်ခံပြီးနောက်ထပ်နာယီပြည့်ဖို့ဆိုရင်တော့တင်နှန်းနည်းပြအဖြစ်အလုပ်ဝင်လုပ်ရင်နာယီဖြည့်နိုင်ပါတယ်
The lack of women representation definitely
အမျိုးသမီးတွေနေတာကြောင့်အစပိုင်းတုန်းကတော့မိုးမရေဖြစ်ခဲ့ပါတယ်ဒါပေမဲ့ပထမအတုံးမှာတင်အမျိုးသမီးတော်တော်များများရှိလာတာကိုတွေ့ရပြီးတဲ့နောက်တော့ဒီအပြောင်းလဲတစ်စိတ်တစ်ပိုင်းအနေနဲ့ပါဝင်ခဲ့ပါတယ်
လေကြောင်းလိုင်းတွေမှာလေယာဉ်မှုမလုံလောက်တဲ့ပြဿနာရင်ဆိုင်လာရတာနှစ်နဲ့ချီရှိနေပါပြီအထူးသဖြင့်ကက်ယောဂါကာလမှာခီးသွွားလုပ်ငန်းတွေရပ်ဆိုင်းကုန်ပြီးလေယာဉ်မှုတွေစောစီးစွာအလုပ်ကနေအငင်းစားယူဖို့တိုက်တွန်းခဲ့တာတွေကြောင့်ခုအခါလေယာဉ်မှုအလုံလောက်မရှိတော့တာပါဒါအပြင်လေယာဉ်မှုတွေဟာအသက်65နှစ်ပြည့်ရင်မဖြစ်မနေအငင်းစားယူရမယ်ဆိုတဲ့ Federal စီမံစည်းကမ်းကြောင့်လည်းလေကြောင်းလိုင်းတွေဟာလေယာဉ်မှုတည်တည်ရဖို့အပြင်းထန်စူးစမ်းလာကြပါတယ်
a pilot shortage the pilot shortage is being experienced with
data တွင်ပြန်တန်းတဲ့လေကြောင်းလိုင်းတွေမှာဒီမှုအလုံးလောက်မရှိတဲ့ပြဿနာရင်ဆိုင်နေရပါတယ်တင်းနှံတက်ပြီးသားလေမှုတွေကိုဒေတာတွင်လေကြောင်းလိုင်းတွေကအလုတ်ခံပြီးတဲ့နောက်သူတို့တွေပြန်တန်းချိန်နိုင်ရည်ပြည့်ဖို့အကြာကြီးစောင့်စီရမလို့တော့ပဲနဲ့တခြားဘယ်နေရာကိုပဲဖြစ်ဖြစ်သွားလို့ရနေပါပြီဒါကြောင့်ចောင်းသားတွေပြန်တန်းချိန်နိုင်ရည်1500ပြည့်အောင်ဘေးရန်အကင်းဆုံးအထူးရောက်ဆုံးနည်းလမ်းတွေနဲ့တင်ကြားပေးနေတာပါ
လေမှုအလုံးလောက်မရှိတာကြောင့်2021ခုနှစ်ကတည်းကစာရင်2022မှာလေချောင်းခီးစဉ်ဖြတ်သိမ်းရတာ52ရာခိုင်နှုန်းထိပိုများလာပါတယ်လေရင်ခီးစဉ်ထွက်ခွာဖို့ရှိတဲ့လေရင်မှုဟာနေထိုင်မကောင်းဖြစ်လို့ဆိုပြီးလုပ်ငန်းဝင်ကိုမလာနိုင်ဘူးဆိုရင်အစားထိုးစရာတခြားသူလည်းမရှိတာကြောင့်ခီးစဉ်ဖြတ်သိမ်းလိုက်ရတာမျိုးလည်းရှိပါတယ်လုံတက်ရင်လေရင်မှုတွေကလည်းပိုအခွင့်လန်းတာတဲ့နေရာတွေစီပြောင်းကုန်ပါတယ်
The airlines that operate the 50
Tango 50ကနေ86ခုအထိပါပြီးတော့ညငယ်လေးတွေကိုပြေးဆွဲနေတဲ့ဒေတာတွင်လေကြောင်းလိုင်းတွေမှာလေယာဉ်မှုတွေလိုအပ်နေတာပါအရင်ကအတွေ့အကြုံရှိပြီးသားလေယာဉ်မှုတွေကလေကြောင်းလိုင်းကြီးတွေစီပြောင်းကုန်ကြတော့လေလက်တဲ့နေရာတွေကိုအစားမထိုးနိုင်ဘူးဖြစ်နေပါတယ်ရလက်ကတော့မြို့ရွာငယ်ကလေးတွေညာနဲ့ချီအတွက်လေယာဉ်ပြေးမဆွဲပေးနိုင်တော့တာပါ
အခုဆယ်စုနှစ်အတွင်းတစ်နှစ်ကိုလေယာဉ်မှု 18,000 လောက်ခန့်နိုင်ဖို့အမေရိကန်အစိုးရကခန့်မှန်းထားပြီးတော်တော်များများဟာအငင်းစားယူသူတွေနေရာကိုအစားထိုးဝင်ရောက်မှာပါဒါပေမဲ့လည်း FAA Federal လေကြောင်းအုပ်ချုပ်ရေးအဖွဲ့ကတော့လွန်ခဲ့တဲ့5နှစ်မှာလေကြောင်းလိုင်းအတွက်လေယာဉ်မှုလိုင်စင်တစ်နှစ်ကို5,200လောက်သာထုတ်ပေးခဲ့တာပါခင်ဗျာဝါရှင်တန် DC မြို့တော်ကထင်ကြရနေရာတွေမှာအင်ဂျင်မဲရီအစုလိုက်တဲထိုးနေထိုင်ကြတာကိုဒီနေ့အကုန်ပြီးရှင်းလင်းသွားမယ်လို့အာနာဝိုင်းတွေကပြောပါတယ်မက်ဖာဆန်စကွဲလဲရှင်းလင်းမဲ့နေရာတွေရဲ့ပတ်ဝန်းပြီးတော့အခုလိုလာရောက်နေထိုင်တာကိုခွင့်မပြုတဲ့စီမင်းထုတ်ပြန်ပြီးရင်ဒီကိစ္စတင်းတင်းကြပ်ကြပ်ကင်ပြတ်သွားမယ်လို့ဆိုပါတယ်အင်ဂျင်မဲရီကနေနှစ်ဘလောက်သာဝေးတဲ့နေရာမှာအခုလိုစုဖွဲ့နေထိုင်တာကိုရှင်းလင်းလိုက်မယ်ဆိုရင်သွားလာနေတဲ့အများပြည်သူတွေရောအဲ့ဒီနားမှာနေထိုင်သူတွေအတွက်လည်းအန်ဒီရဲကင်းသွားနိုင်တယ်လို့ဆိုရတယ်။တချို့ကတော့အာနာပိုင်တွေရဲ့ဆောင်ရွက်မှုကိုကြိုးစားပေမဲ့အခုလိုမျိုးပြန်ဖြစ်မလာအောင်ရေရှည်အစီအစဉ်ချမှတ်ဆောင်ရွက်ဖို့လိုလားနေပါတယ်။
တချိန်တည်းမှာဘဲကိုမှသွားစရာမရှိတဲ့သူတွေကိုနေရာပြောင်းရွှေ့ပေးလိုက်ရုံနဲ့ပြဿနာကကြီးမသွားပါဘူး
။ဝါရှင်တန်ဒုတိယမြို့တော်ဝန်ယုံကျန်းမာရေးနဲ့လူမှုဖူလုံရေးဌာနကခုအခါအင်ဂျင်မဲရီရဲ့လိုအပ်ချက်နဲ့နေရာထိုင်ခင်းစီစဉ်ပေးဖို့လိုအပ်သူတွေအတွက်ဆက်သွယ်ဆောင်ရွက်နေတယ်လို့ပြောပါရယ်။အင်ဂျင်မဲရီကတော့အာနာပိုင်တွေအနေနဲ့အခုလိုနေရာရှင်းလင်းလိုက်တာဘာမှထိရောက်မှာမဟုတ်ဘူးလို့ဆိုပါရယ်။ဒီနေရာမှာမနေရရင်တခြားနေရာပြောင်းနေရုံပဲလို့လည်းပြောပါရယ်။
အစိုးရကသူတို့တစ်ခုခုလုပ်ပေးတယ်ဆိုတာပြချင်ရုံပါလူစုခွဲပြီးဒီနေရာရှင်းလင်းပြီးမှနောက်တနေရာကိုလည်းသွားရှင်းမှာပ
ါကင်ဂါရီယာမက်ဖာဆန်စကွဲကိုတခြားတနေရာကနေ2020မှာပြောင်းလာတာပါ2022ခုနှစ်အတွင်းအမေရိကန်ပြည်ထောင်စုမှာအင်ဂျင်မဲ့6သိန်းလောက်ရှိမယ်လို့အစိုးရကခန့်မှန်းထားပြီးဒီကိစ္စလုံးဝပပျောက်ဖို့ဆိုရင်ခိုင်မာတဲ့လုပ်ငန်းရှင်တွေချမှတ်ဆောင်ရွက်ဖို့လိုတယ်လို့ပညာရှင်တွေကသုံးသပ်ပါတယ်
စိတ်ကျန်းမာရေးအတွက်ကုသပေးဖို့လိုအပ်တဲ့သူမွေးဆေးသုံးဆွဲတဲ့သူတွေဆေးပြတ်သွားအောင်အလုံးမရှိတဲ့သူတွေကိုကိုယ်ရက်ရွာထဲမှာအလုံးရှာပေးဖို့စတာတွေအလုံးလုပ်ဖို့လိုအပ်ပါတယ
်အင်ဂျင်မဲရီတွေကတချို့ဆိုရင်လဲခုခါနေစရာအပတ်မတ်တိုက်ခန်းရောအလုံးကိုင်းနဲ့အတီတကျဖြစ်နေပါပြီ
အင်ဂျင်မဲရီကိုဆန္ဒထုတ်ထားတဲ့ရှိတော့ကနေကြည့်ကြည့်သူတို့အတွက်လိုအပ်တဲ့စာဝတ္ထုရေးအတွက်ဘာတွေလုပ်တင်နေဆိုတာကိုလမ်းညွှန်ပေးမယ်ဆိုရင်တော့အကောင်းဆုံးပါ
အင်္ဂါကတက်တာတဲ့စီဇန်တွေကျမကြီးဆောက်ရှောက်မှုခံယူဖို့အလုပ်အတွက်သင်တန်းတွေဖန်တီးပေးပြီးလာမယ့်နှစ်နှစ်လောက်မှာအင်ဂျင်မဲ့25ရာခိုင်နှုန်းချဆင်းမှုဘိုက်ဒန်ဆိုးရွားကကြိုးစားနေပါတယ်ဝါရှင်တန် DC မြို့တော်ဝန်ကလည်းအင်ဂျင်မဲ့တွေပပျောက်အောင်2025မှာအပြီးသက်ဆောင်ရွက်မယ်လို့ကတိပေးထားပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုမှာအများဆုံးထိစုကိုပေါက်သူကကယ်လီဖိုးနီးယားပြည်နယ်မှာကြောင်းတက်ခဲ့သူတဦးပါကယ်လီဖိုးနီးယားပြည်နယ်ထိဌာနတာဝန်ရှိသူတွေကပါဝါဘောထိစုဒေါ်လာ1.34ဘီလီယံတန်ပေါင်း2040စုပေါက်ခဲ့သူဟာအက်ဒဝင်ကက်စထရိုဖြစ်တယ်လို့ကြေညာပေမဲ့သူ့ရဲ့ကိုယ်ရေးအချက်အလက်နဲ့ပတ်သက်ပြီးတော့အသက်ဘလောက်ဗမာနေတယ်ဆိုတာကိုအသေးစိတ်ထုတ်ပြန်ကြေညာတာမျိုးမရှိပါဘူးကယ်လီဖိုးနီးယားပြည်နယ်အယ်တဒီနာမြို့မှာဒီထိလက်မှတ်ကိုဝယ်ခဲ့တာပါထီလက်မှတ်ရောင်းသူစိုက်ပိုင်ရှင်ကစုကြေးဒေါ်လာတစ်သန်းရပါတယ်။နိုဝင်ဘာ9ရက်နေ့က Powerball ထီလက်မှတ်စုဖွင့်ရမှာအခုလိုအမြင့်ဆုံးစုကြေးပေါက်ခဲ့တာပါခင်ဗျာ
။ကိုအောင်ပြောပြခဲ့တဲ့ သုဒ္ဓဆောင်လေအမေရိကန်တခွင်ခန္ဓာအပြီးအခုတော့ဒေါခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာအပတ်စဉ်ခန္ဓာပါတူရကီငလျင်တဲ့သိကျေးပျက်စီးမှုများခဲ့ရတဲ့အကြောင်းရင်းကိုပြောပြထားပါတယ်တူရကီနိုင်ငံရှေ့တောင်ပိုင်းနဲ့ဆီးရီးယားအနောက်မြောက်ပိုင်းနှစ်နိုင်ငံနယ်စပ်မှာလွန်ခဲ့တဲ့သတင်းပတ်အားပြင်းငလျင်ကြောင့်အတီးပြုတ်သေဆုံးရသူတွေ10ရက်ကြာမှ4000ကျော်နေပြီးတူရကီတနိုင်ငံတဲမှာကိုအဆောက်အဦပေါင်း6000နီးပါးပျက်စီးခဲ့ရပါတယ်ပါကြောင့်များဒီလောက်ထိသိကျပျက်စီးမှုများခဲ့ရတာပါလေဒေါက်ခင်မျိုးသက်ပြောပြပေးပါအောင်ခင်ဗျာ
တူရကီကလူပေါင်း15တန်းနဲ့ဆီးရီးယားကလူပေါင်း17တန်းစုစုပေါင်း26တန်းလောက်တဲ့တက်ရောက်မှုရှိနေတယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကခန့်မှန်းထားတဲ့ဒီငရင်ဟာ February 6ရက်ဒေသစံတော်ချိန်မနေ့6:18မိနစ်မှာတူရကီတောင်ပိုင်းကရမန်မရရှ်ဒီနေမှာလောက်ကတ်ခဲ့တာဖြစ်ပါတယ်။ကျန်ခုနှစ်ကတည်းကရှေ့ရှိတဲ့ဒီငင်းဟာဒီပြည်နယ်တဲကဂါဇီယန်တက်မြို့အနောက်ဖက်မိုင်20ကျော်ကမြောက်17မိုင်လောက်အနက်မှာဗဟိုပြုလောက်ကတ်ခဲ့တာဖြစ်ပြီးငင်းလောက်ကတ်တဲ့ကြာမြင့်ချိန်ကစက္ကန့်60ကနေ85စက္ကန့်ကြာမှရှိတယ်လို့ American ဘူမိတိုင်းတာရေး USGS ကကနူးတွက်ချက်ထားပါတယ်။ဒီကရာမန်မရတ်ငင်းကြီးလှုပ်ခဲ့တဲ့နောက်9နာရီလောက်အကြာမှာမိုင်60လောက်ကွာနေရမှာငင်းထက်လှုပ်ခဲ့တာဖြစ်ပြီးဒီနောက်ဆက်တွဲငင်းရဲ့ပြင်းအားက 9.5 ရှိတဲ့အပြင်နောက်ဆက်တွဲငင်းငယ်ပေါင်းက February 16ရက်နေ့အထိဆို4300ကျော်ထပ်ပြီးလှုပ်ခဲ့တယ်လို့တူရကီအရေးပေါ်အန္တရာယ်စီမံခန့်ခွဲရေးဌာနကပြောပါတယ်ဒီဒေသဟာတကယ်တော့ငင်းနဲ့စိမ့်တဲ့ဒေသမျိုးမဟုတ်ပါဘူးအစ္စတန်ဘူအခြေစိုက်တူရကီငရင်ဖောင်ဒေးရှင်းကငရင်ပညာရှင်ဆေဟွန်ကတော့သူတို့ရဲ့တူရကီနိုင်ငံသားတွေကငရင်အန္တရာယ်ရှိတယ်ဆိုတာကိုသိထားကြတဲ့အတွက်တိတ်တော့မအံ့ဩကြဘူးလို့ပြောပါတယ်။ဒါပေမဲ့ဒီတစ်ခါလှုပ်ခဲ့တဲ့ငရင်ဟာအမှုမျိုးဘုံလောက်အားပြင်းတယ်လို့သတင်းဖတ်တစ်ပတ်အတွင်းမှာပဲလူပေါင်း3000ခွဲကိုတေဆုံးစေခဲ့ပြီးထောင်ပေါင်းများစွာသောအဆောက်အဦတွေဟာလူနေလို့မရဘဲဖြစ်ခဲ့ရတယ်လို့တူရကီသမ္မတရစက်တိုင်ယပ်အာဒဝမ်ကပြောပါတယ်။ဒီလောက်ပြင်းထန်တဲ့ငရင်လှုပ်ခဲ့တဲ့ဒီနီယာရဲ့ဘူမိအနေအထားကိုကြည့်ရအောင်ပါ။ဒီနီယာဟာထူးထူးခြားခြားပဲကြောက်ချက်ထူကြီး3ခုဆုံးပြီးတိုက်တဲ့နေရာဖြစ်တယ်လို့ဘေးရက်ရွေ့တဲ့ပြက်ရွေပါရှိနေတဲ့နေရာဖြစ်ပါတယ်။တကယ်တော့တူရကီဟာအရိကပြက်ရွေကြောင်းကြီးနှစ်ခုဖြစ်တဲ့အရှိနဲ့အနောက်အနာတိုလီယန်ပြက်ရွေနှစ်ခုကြားကအနာတိုလီယန်ကြောက်ချက်ထူပေါ်မှာထိုင်နေတဲ့နိုင်ငံဖြစ်ပါတယ်။သူ့ရဲ့အရှိတ်ဘက်ကဆီးရီးယားနိုင်ငံရဲ့အောက်မှာတော့အာရေဗျကြောက်ချက်ထူရှိပါတယ်။သူကမြောက်ဘက်မှာရှိတဲ့ယူရေးရှားကြောက်ချက်ထူဘက်ကိုတိုးသွားနေတာဖြစ်ပြီးသူတို့နှစ်ချက်တိုက်တဲ့အခါမှာတူရကီကိုအရှိတ်အနာတိုလီယန်ပြက်ရွေကြောင်းတိုင်းတစ်နှစ်ကို1စင်တီမီတာလောက်အနောက်ဘက်ကိုရွေ့အောင်လှုပ်နေတာဖြစ်ပြီးအခုဒီပြက်ရွေမှာအားတိတ်ပြီးကောင်းလာတဲ့အတွက်အခုလိုငရင်ကြီးဖြစ်လာတာလို့ Britain နိုင်ငံ Milton Keynes Open University ကဘူမိသိပ္ပံပညာရှင် David Rothery ရဲ့ပြောကြားချက်ကို Nature စာတမ်းမှာဖော်ပြထားပါတယ်။ငရင်ဆိုင်ရာ Engineer ဘူမိနည်းပညာသုတေသနပညာရှင်တဦးဖြစ်တဲ့ American နိုင်ငံ Colorado တက္ကသိုလ်မြို့ပြဝင်းကျင်နဲ့ပြည်သူ့က Engineer ဌာနကလက်ထောက်ပါမောက်က Shira Deshi ကတော့ဒီ Turkey Karaman Maraj ငရင်လိုငရင်မျိုးကိုကဘာမှာဘယ်နေရာမှာမှမတွေ့ဘူးသေးဘူးလို့ပြောပါတယ
် This is a very active region seismically and the kind of magnitude that we observe
ဒီဒေသဟာငလင်မကြာခဏလှုပ်လေရှိတဲ့နေရာပါပထမဆုံးလှုပ်တဲ့ငလင်နဲ့နောက်ဆက်တဲ့ငလင်တွေရဲ့ပြင်အားပမာဏကိုလေ့လာကြည့်တဲ့အခါဒါဟာကဘာပေါ်ကဘယ်နေရာမှာမှမပေါ်ဘူးသေးတဲ့အင်မတန်ရှားပါးတဲ့ငလင်မျိုးဖြစ်နေတာကိုတွေ့ရပါတယ်ဆိုလိုတာကတော့ဒီစွမ်းရင်မျိုးနဲ့လှုပ်တာမရှိသေးပါဘူး။ကြောက်လွာဒုချက်တွေစုံရတခြားမှာငလင်လှုပ်လေရှိပြီးအခုဒီနေရာကတော့ကြောက်လွာဒုချက်3ခုစုံတဲ့နေရာဖြစ်နေတဲ့အပြင်အဲ့ဒီဒေသဟာဘေးဒဏ်ရွေတဲ့ပြက်ရွှေချောင်းပေါ်မှာပါကျနေတာကြောင့်ပါ
။ငရင်တန်းကိုဒေသကနေအခုလိုပြင်းပြင်းထန်ထန်ခံစားခဲ့ရတဲ့နောက်အဓိကအကြောင်းရင်းတစ်ခုကတော့ငရင်ဟာမြောက်တိတ်မနဲ့တဲ့နေရာကိုဗဟိုပြုလှုပ်ခတ်တာကြောင့်လို့ပြောပါတယ်။
The epicenter here was very shallow and that can happen anywhere too but a shallow epicenter
ငလင်ရဘဟုချက်ကတိတ်ပြီးတော့တိမ်ပါတယ် မြေပြင်ကနေတိတ်မနဲ့တဲ့နေရာမှာဗဟိုပြုပြီးတော့ငလင်လှုပ်တာမျိုးကိုနေရာတိုင်းမှာတွေ့နိုင်ပါတယ်။ဒါပေမဲ့ဒီလိုငလင်ဗဟိုချက်တင်ရင်မြေပြင်ပေါ်မှာလှုပ်ခါတဲ့ပြင်းအားကကြီးမားလာတတ်ပါတယ်။အထူးသဖြင့်ဆိုလူဦးရေထူရက်တဲ့နေရာမျိုးမှာလှုပ်တဲ့ငလင်မျိုးဟာလူသိမ့်မနေတဲ့ဝေးလံခေါင်ဖျားဒေသတွေမှာလှုပ်တဲ့ငလင်နဲ့ပြင်းအားပမာဏတူတယ်ပဲထားအောင်သူကပျက်စီးမှုပမာဏအနေနဲ့ပိုးပြီးတော့များတတ်ပါတယ်
။ဒါအပြင်ဒီဒေသဟာ seismic liquefaction လို့ခေါ်တဲ့မရင်ချောင်းအဆိုင်ခဲတွေအရေလိုရွေ့သွားနိုင်တဲ့အန္တရာယ်ကြီးတဲ့ဒေသဖြစ်နေတာကြောင့်လို့လဲတွက်ပြပါတယ
် From the geotechnical perspective which is my own field the region is prone to the risk of seismic liquefaction and landslides
ဘူမိနည်းပညာဆိုင်ရာရှုထောင့်ကကြည့်ရနော်ဒီဒေသကငလင်ချောင်းအဆိုင်ခဲတွေအရေလိုရွေ့ရှားသွားနိုင်တဲ့အန္တရာယ်မြေပြိုနိုင်တဲ့အန္တရာယ်ကြီးတဲ့ဒေသပေါ့ဒီလိုဖြစ်စဉ်ဟာမြေလွာကျစ်လစ်မာကျောတဲ့ဒေသမျိုးမှာဖြစ်လေရှိပါတယ်ပုံမှန်နေထားအောင်မှာငလင်လှုပ်လိုက်တဲ့အခါမာကျောတဲ့မြေလွာကအရေလိုရွေ့ရှားလာနိုင်တာကြောင့်ပျက်စီးမှုကတိတ်ပြီးတော့ကြီးနိုင်ပါတယ်။မြေပြင်တစ်လျှောက်မှာငလင်လိုင်းတွေပြန့်လာပြီးငလင်လှုပ်လိုက်တဲ့အချိန်မှာပေါ်လာတဲ့ဖီစီးအားကမြေလွာမှာတက်ရောက်စေပါတယ်။ဒီဖီစီးမှုအားကအထဲမှာရှိနေတဲ့ရေရက်ဖီအားကိုတိုးလာစေသလိုအဆိုင်ခဲတွေကိုသူတို့ရဲ့ခိုင်မာမှုလုံးဝပြတ်သုံးသွားတဲ့အထိရော့သွားစေတာပါ
။ဒီလိုအချိန်လေးအောက်မှာရောက်နေတဲ့ဒေတာမှာ1939ခုနှစ်ကပြင်းရ 9.8 ငရင်လှုပ်ခဲ့တဲ့အတွက်မြောက်အနာတိုလီယံပြည်ရဲ့အတိုင်း12ပြည်လောက်ရွေ့သွားခဲ့တယ်လို့လူပေါင်း3000ကျော်တည်ဆုံးခဲ့ရတာပါ1999တူရကီငရင်ကတော့ပြင်းရ 9.4 ရှိပြီးလူပေါင်း18000လောက်တည်ခဲ့ရတယ်လို့2020မှာလှုပ်ခဲ့တဲ့ပြင်းရ 6.9 ငရင်ကတော့ပျက်စီးမှုအတော့ကိုကြီးမားခဲ့တာဖြစ်ပါတယ်အခု2023ငရင်လှုပ်တဲ့နေရာမှာတော့လူနေထူတတ်မှုကြောင့်အသေးအပြောက်လည်းပိုးပြီးများခဲ့ရတာပါ။ငရင်ညောက်ပြိုကျပျက်စီးတဲ့အဆောက်အုံအများစုဟာအဆောက်အဦးဆောက်လို့ရမှလိုက်နာရမယ်။စီမင်းစည်းကမ်းတွေကိုကောင်းကောင်းလိုက်နာတာမတွေ့ရတဲ့အတွက်တာဝန်ရှိတယ်လို့တန်မြတ်ရှိသူတရားကြော်ကိုလည်းတူရကီအစိုးရကဖန်ဝရန်ထုတ်ခဲ့ပါတယ်။ဂျပန်လိုငရင်အန္တရာယ်အမြဲရင်ဆိုင်နေရတဲ့နိုင်ငံမျိုးမှာတော့တန်းနဲ့ချီတဲ့လူတွေအထက်မြင့်အဆောက်အဦးတွေမှာစုပြုံနေထိုင်ကြတာဖြစ်ပေမဲ့ပြင်းထန်တဲ့ငရင်တန်းခံရချိန်တွေမှာတော့ပြိုမကျတာဟာငရင်တန်းခံနိုင်မှုအတွက်ချမှတ်ထားတဲ့အဆောက်အဦးစီးမြင့်တွေအတိုင်းလိုက်နာဆောက်လုပ်ထားတာကြောင့်ဖြစ်ကြောင်းတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံတဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
ပြီးခဲ့တဲ့အပတ်တူရကီငလျင်ကြောင့်တေကြီးပျက်စီးမှုများခဲ့ရတဲ့အကြောင်းရင်းကိုဒေါခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍမှာနှဆင်ကြည့်ရှုခဲ့ရတာပါအခုလိုပတ်စဉ်ကဏ္ဍတွေအပြီးမှာတော့ VOA American တိုင်းရဲ့တောက်ကြညာအစီအစဉ်တွေအဆုံးမသတ်ခင်နောက်ဆုံးရသတင်းအချင်းချုပ်ကိုဥတ္တမောင်တန်တလှည့်ပြောပြပေးပါအောင်ခင်ဗျာ
ဒီမနက်ကတွင်အချိန်နေတွေပုံမှန်ပြန်ဖြစ်နေပြီဆိုတာကိုပြသဖို့အတွက်အချင်းပြည်နယ်မြစ်ကြီးနားမှာဖွင့်ထားတဲ့အိုးအိမ်စွန့်ခွာထွက်ပြေးလာကြသူတွေရဲ့စခန်း25ခုလောက်ကိုစစ်ကောင်စီကပိတ်တော်မှာဖြစ်တာကြောင့်မတ်လကုန်နောက်ဆုံးထားပြီးစခန်းတွေကထွက်ခွာကြဖို့အမိန့်ထုတ်ထားတဲ့အကြောင်းဒေသခံတွေကိုကိုးကားပြီး Union of Catholic Asian News UCA News ကပြောပါတယ်လူသားချင်းစာနာထောက်ထားရေးကုလသမဂ္ဂပေါင်းစပ်ညီနိုင်ရေးရုံးအလို့အရစခန်းမှာနေရစွန့်လာကြသူတွေ11,000ပတ်ဝန်းကျင်ရှိပါတယ်ခုတော့ခုကိုနေထိုင်သူတွေဟာမွေးရည်ရက်ကိုပြန်လို့ကပြစခန်းအစ်စ်ကိုရွှေ့ကျေလူရွှေ့ဓမ္မမှုကိုအစီအစဉ်နဲ့ကိုနေထိုင်ဆိုတဲ့ရွေးစရာသုံးခုပေးထားတယ်လို့ဒေသခံတွေကဆိုပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ဒုက္ခသည်စခန်းတွေမှာခိုလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ပေးနေတဲ့စာနာအိတ်ခါကူညီကိုဖျက်တောက်လို့ဆိုရင်ကြီးလေးတဲ့ကပ်ဘေးကျုံလာရနိုင်တယ်လို့ကုလသမဂ္ဂကသတိပေးလိုက်ပြီး WFP ကမ္ဘာစာနာအိတ်ခါအဖွဲ့ရိုဟင်ဂျာဒုက္ခသည်များဆိုင်ရာတုံ့ပြန်ဆောင်ရွက်ရေးအတွက်အလူငွေထောက်ပံ့ပေးဖို့အရေးပေါ်ပန်ကြားချက်ကိုထုတ်ပြန်လိုက်ပါတယ်လူမျိုးစုတွေနေထိုင်ရာဒေသမှာဝီဂါလူမျိုးစုတွေပေါ်နှိပ်စက်ညှဉ်းပန်းမှုတွေယဉ်ကျေးမှုကိုဖျက်ဆီးခံရတာတွေကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဌာနကြီးဖြစ်တဲ့ UNESCO ကိုယ်တိုင်ဖုံးကွယ်ပေးနေတယ်လို့အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်အခြေစိုက်ဝီဂါလူဖွင့်ရေးတစ်ခုဖွဲ့တစ်ခုကစွပ်စွဲလိုက်ပါတယ
်ကျေးဇူးပါဆရာဦးတမန်တန်ခင်ဗျာအခုတော့ဒီတောက်ကြညာအတွက်သတင်းအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညထုတ်လွှင့်မှုကကိုရန်နိုင်ပါ။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ PJ Elliot တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ VOA ကိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။ တော်ရရှိများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေနိုင်ကြပါစေ။ကောင်းကောင်းလေးအိတ်ဆက်အနားယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.